Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလာတီရဲ့ဒီနေ့လာနေညပဲအတွက် VOE မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆွေမြတ်ပါပါမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကအကြေညာလိုက်ပါတယ
်ပြည်ထောင်စုတမရမြန်မာနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားများအပေါ်အကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေပါအကြမ်းဖက်မှုများကိုကျူးလွန်လျက်ရှိသည့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအားအကြမ်းဖက်အုပ်စုအဖြစ်ကျင်းညာလိုက်သည
်နိုင်ငံကဥပဒေတွေနဲ့အရေးယူနိုင်မှုအတွက် CRPH ကဒီကနေ့ခုလိုထုတ်ပြန်ကျင်းညာခဲ့တာပါနေပြည်တော်မှာဆက်လက်ဖမ်းဆီးတရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ video conferencing လုပ်ပြီးတော့ရုံးထုတ်ပါတယ်နောက်ထပ်အမှုနှစ်ခုထပ်တိုးတရားစွဲခံရတဲ့ဒေါက်ဆန်းစုကြည်ကတော့သူ့ရဲ့ရှေ့နေနဲ့အခုထိတွေးခွင့်မရသေးပါဘူးမနေ့တုန်းကပြစ်ခတ်နှိမ်နှင်းမှုကြောင့်တေဆုံးမှုတွေရှိခဲ့တဲ့ရန်ကုန်မန္တလေးဒဝဲအပါအဝင်မြို့တော်တော်များများမှာဒီနေ့လဲလူအများအများလမ်းပေါ်ထွက်လာပြီးတော့အာဏာရှင်ဆန့်ကျင်ရေးစန္ဒပြကြပါတယ်။အခုလိုမျိုးမြန်မာနိုင်ငံကနောက်ဆုံးအခြေအနေတွေကိုဒီညအစီအစဉ်မှာသိရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန်းလောင်နဲ့မတ်ခွာညိုတို့ကကြေညာပေးကြပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်လူညူရေးတပ်ကအင်အားသုံးနှိမ်နှင်းကြတာကြောင့်မနေ့ကလူ20ဝန်းကျင်သေဆုံးခဲ့ရပေမဲ့ရန်ကုန်မန္တလေးမြစ်ကြီးနားလာရှိုးမော်လမြိုင်နဲ့တဝဲလူမျိုးကြီးတွေမှာတော့ဒီကနေ့ဆန္ဒပြပွဲတွေထပ်ပေါက်ပေါက်ခဲ့ပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဖက်ကမြေယူပုံတွေရဘာကြီးဆံတွေတုံးပြီးတော့လူစုခွဲခဲ့တာပါ။ဆန္ဒပြသူတွေကတော့နောက်ဆုံးမသွားသလိုနောင်မျိုးဆက်တွေအတွက်သူ့အသက်ကိုပဓာနာမထားပဲအခုလိုထိတ်ဆုံးကနေဆန္ဒပြတာဖြစ်တယ်လို့ဆဲလာသားအွယ်တားကလေးရှိနေတဲ့ရန်ကုန်မြို့ကန်တယောက်ကအခုလိုပြောပါတယ်။
ဒီမကောင်းဆိုးဝါးခစ်ကြီးကိုကျွန်တော်တားရခစ်ကိုမတည်ဝါချင်ဘူးအဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်သူတို့တော့မခံစေချင်ဘူးအဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကဂျက်ဂျုံသွားတဲ့ညီကိုတွေသူရဲကောင်းတွေအတွက်ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပါမနေ့ကတော့ကျွန်တော် front line မှာမရှိခဲ့ပါဘူးဒီနေ့ကတော့ကျွန်တော်ကိုယ်တိုင် front line တက်ပါတယ်ကျွန်တော်တငယ်ချင်း၄ယောက်ပါပါတယ
်ရန်ကုန်မြို့အင်းစိန်စမ်းချောင်းဖက်မှာတော့ရဲတွေဝင်လာလို့မရအောင်တားထားတဲ့အကရန်တွေကိုပူရိုစာမြေကော်ကားကြီးတွေနဲ့ဖြတ်ပြေးဝင်လာသလိုအိမ်တွေထဲအထိလိုက်ဖမ်းတာတွေရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မြို့ရဲကပန်ဆိုရနဲ့အနော်ရထားလမ်းဖက်မှာတော့ရဲအင်အားတွေတိုးပြီးတော့ချထားတာပါ။ဒီကနေ့ဆန္ဒပြပွဲမှာလူသေးဆုံးမှုသတင်းတွေတော့မကြားသလိုဘယ်နှစ်ယောက်ဖမ်းခံရသလဲဆိုတာကိုလည်းအတိအကျမသိရသေးပါဘူး။ရှမ်းပြည်နယ်လာရှိုးမြို့မှာလည်းစစ်အာဏာရှင်ဆန့်ကျင်ရေးဒုတိယနေ့ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်အင်အားသုံးဖြိုခွဲခဲ့တဲ့အပြင်ဆန္ဒပြသူတွေဝင်လာကြတဲ့ကချင်နှစ်ချင်းခရီးရန်ဖရားကျောင်းကိုရက်တပ်ဖွဲ့ကဝိုင်းပြီးတော့တင်းအုပ်ဆရာကိုအပါဝင်လူဆက်တယောက်ထဲမှနေကိုဖမ်းဆီးသွားပါတယ်။မန္တလေးဆန္ဒပြပွဲတွေမှာတော့တန်ကားတော်တွေကဦးဆောင်ခဲ့တာပါ။အကျဉ်းသားများကိုကြီးဆောက်ရှောက်ရဲ့အသင်း AAPP ရဲ့အဆိုအရမနေ့တနင်္ဂနွေနေ့တရက်တည်းအဖမ်းခံရသူ290ထဲမှနေရှိပြီးတော့အာနာသိန်းတဲ့အချိန်ကစပြီးတော့ဒီကနေ့ထိအဖမ်းခံရသူစုစုပေါင်း1132ဦးရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံတွင်ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့အင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာ့တလောကမှာဟာမိတ်နိုင်ငံတွေနှီးနှီးကပ်ကပ်လက်တွဲဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတအိမ်မီရောကထုတ်ပြန်ပါတယ်။အကြမ်းဖက်နှိမ်နင်းမှုနဲ့အာဏာသိမ်းမှုတွေမှာတာဝန်ရှိသူတွေကိုအရေးယူရာတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်နေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နာမည်နဲ့ထုတ်တဲ့အဲ့ဒီကြေညာချက်မှာဖော်ပြခဲ့တာပါ။ငင်းငင်းကြမ်းကြမ်းဆန္ဒပြရင်ပြစ်ခတ်လို့အသက်ဆုံးရှုံးခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဝမ်းနည်းကြည်ကွယ်ရပါတယ်လို့လည်းရေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်မှုတွေရှိနေရမှာမနေ့ကစစ်တပ်နဲ့ရဲကအင်အားသုံးနေတဲ့အကြောင်းလူ20ဝန်းကျင်တေဆုံးခဲ့တဲ့အပေါ်နိုင်ငံတကာဖိအားတွေလည်းတိုးလာနေတာပါ။မြေပေါင်း10နဲ့ချီစစ်အာဏာရှင်တွေအုပ်ချုပ်မှုအောက်ရောက်ခဲ့ရတဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းစအချိန်မှာခုလိုစစ်တပ်ကပြန်ပြီးတော့အာဏာသိမ်းလိုက်တဲ့အတွက်မြန်မာအိန္ဒိယနိုင်ငံတွေရောအနောက်နိုင်ငံတွေရဲ့ပြစ်တင်ရှုံချမှုတွေပေါ်ထွက်လာတာပါမြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံခြားဝန်ကြီးတွေကမြန်မာအရေးအထူးအစည်းအဝေးတစ်ရက်ကိုအွန်လိုင်းကနေအင်္ဂါနေ့မှာကျင်းပမှာဖြစ်ပြီးမြန်မာစစ်ဖက်ကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုနားထောင်မယ်လို့စင်ကာပူနိုင်ငံခြားဝန်ကြီး Vivian Balakrishnan ကလွှတ်တော်ကိုပြောပါတယ်လက်နက်မဲ့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့ဝန်ကြီး Vivian ကတနင်္လာနေ့ကတောင်းဆိုလိုက်တယ်လို့ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးပြန်လည်ဆွေးနွေးဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်းမြန်မာလုံခြုံရေးတပ်ဖွဲ့ရဲ့လုပ်ရဟာဆက်ဆုပ်စရာကောင်းလာတဲ့အကြံဖက်မှုဖြစ်တယ်လို့ပြောပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီး Mark Carney ကလည်း လူသေးစီလောက်တဲ့စစ်တပ်ရဲ့အင်အားသုံးမှုဟာဆိုဝါလွန်းတဲ့လုပ်ရဖြစ်တယ်လို့ပြောပါရယ်။ကုလသမဂ္ဂလူညုံရေးကောင်စီမှလည်းအလက်ကျဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကဒီကနေ့မှစပြီးတာဝန်ယူမှာပါ။လုံခြုံရေးကောင်စီရဲ့အစည်းအဝေးအဂျန်ဒါကိုဒီကနေ့ကြေညာဖို့ရှိနေပြီးဒီအထက်မြန်မာအရေးကိစ္စပါလာနိုင်တယ်လို့လည်းမျှော်လင့်ထားကြပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းယူပြီးတော့ဖေဖော်ဝါရီလဆမိုင်းကလေးကဖမ်းဆီးထိန်းသိမ်းခံထားတဲ့နိုင်ငံတော်အတိုင်အမိခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဝင်းမြင့်တို့ကိုဆက်သွယ်ရေးပုံမှချိုးဖောက်မှုအပြင်မတိမငြိမ်ဖြစ်အောင်လှုံ့ဆော်မှုဆွေးချင်တဲ့ဒီကနေ့ထပ်ပြီးတော့ဆွေးဆိုးလိုက်ပါတယ်
။ဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်နှစ်မှုထပ်ပြီးတော့ဆွဲတာပါ။ပထမတစ်ခုကပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနဲ့ဆွဲထားတဲ့ဝါကီတော့ကြီးတွေပဲအဲ့ဒါကိုသူကစီကန်းဖောက်ဖြစ်ပြီးတော့အသုံးပြုတယ်ဆိုပြီးတော့ဆက်သွယ်ရေးဥပဒေပုံမှန်68ထပ်ပြီးဆွဲပါနောက်ထပ်တစ်မှုကတော့ဒေါ်ဝန်ဆန်းစုကြည်ရဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နောက်တစ်ခါနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်အဲ့ဒီ3ယောက်ကို905ခကွင်းနဲ့ထပ်ပြီးတော့ဆွဲပါတယ်
သမရဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်မှာဒီကနေ့ပထမဆုံးဗီဒီယိုကနေရုံထုတ်တဲ့နေမှာပဲအခုလိုထပ်ပြီးဆွဲဆိုခွင့်ရတာလို့ဒေါအောင်ဆန်းစုကြည်ဖက်ကတရားဝင်လိုက်ပါဆောင်ဝင်ပေးဖို့ကြိုးစားနေတဲ့တရားလွှတ်တော်ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်အပေါ်နောက်ထပ်ဘလို့ဆွဲချက်မျိုးတွေထွက်လာမလဲဆိုတာအတိအကျမသိနိုင်တယ်လို့ခုချိန်မျိုးမှာမြန်မာနိုင်ငံတွင်ဘာမဆိုဖြစ်လာနိုင်တယ်လို့လည်းဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့သမရဝင်းမြင့်တို့ဖက်ကလိုက်ပါအကြိုးဆောင်ပေးမယ်ဥပဒေပညာရှင်တွေအနေနဲ့လည်းဒီကနေ့ထိရှေ့နေပါဝါမရကြသေးတဲ့အတွက်ရုံထုတ်ချိန်ထိတွေ့ဆုံခွင့်မရသေးသလိုရုံထုတ်ချိန်မှာလည်းအခန်းထဲဝင်ခွင့်မရခဲ့ပါဘူး။နောက်တစ်ချိန်ရုံချိန်မတိုင်ခင်မှာတော့ရှေ့နေပါဝါရအောင်ရဲဖက်ကလှုပ်ပေးပါလိမ့်မယ်လို့တရားရုံးကပြောကြောင်းရှင်နေကြီးဦးခင်မောင်စောကပြောပါတယ်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီနာဆာကကိုအကြံဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာလိုက်ပါတယ်။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုအကျံဖက်အာနာတင်ယူပြီးတော့တရားဝင်နိုင်ငံကောင်းဆောင်တွေဖြစ်ကြတဲ့သမ္မတဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တက်ကြွလှူရှာသူတွေလူတိအများထင်ရှားသူတွေကိုညရင်ချင်းဥပရေမဲ့ဖမ်းဆီးထိန်းသိမ်းခဲ့သလိုအကျံမဖက်တဲ့အနေနဲ့အာနာဖီဆန်းကြတဲ့ပြည်သူပြည်သားတွေနိုင်ငံဝန်ထမ်းတွေအရက်ဖက်အဖွဲ့အစည်းကောင်းဆောင်တွေနဲ့ယဟန်တန်ကားတွေကျောင်းသူကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ဖမ်းဆီးပြီးတော့ရာဇဝတ်သားတွေဆီလိုပြီးချင်းချောင်းနေတဲ့စစ်အာဏာရှင်ရဲ့အပြုအမူတွေဟာနိုင်ငံတော်နဲ့ပြည်သူပြည်သားတွေကိုအကြမ်းဖက်စစ်ကျင်ညာခြင်းဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။နိုင်ငံတော်ဝန်ကလမ်းမာတွေနဲ့ရဲရွာလူမှုအတိုင်းဝိုင်းတွေကလည်းစစ်ကောင်စီရဲ့လုပ်ရတွေကြောင့်စစ်မြေပြင်အဖြစ်ရောက်ရှိနေပြီးတော့ပြစ်ခတ်တပ်ဖြတ်မှုကြောင့်မြန်မာပြည်သူပြည်သားတွေရဲ့အသက်အိုးအိမ်တွေလည်းအကြမ်းဖက်မှုနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်ရေးအကြမ်းဖက်အုပ်စုအဖြစ်ကြေညာလိုက်ကြောင်း CRPH ရဲ့ထုတ်ပြန်ချက်30/2021ကိုတန်လျင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလွင်ကိုလက CRPH ရဲ့ Facebook လူမှုစာမျက်နှာကနေမတ်လ3ရက်နေ့ကဖတ်ကြားကြေညာခဲ့ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ည5.25 kHz 11803ည5.32kilohertz 9335နဲ့စနေတင်းငွေမှာ5မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။သမ္မတဟောင်းဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်မှာကျင်းပတဲ့ CPAC Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတဂျိုးဘိုင်တန်ရဲ့မူဝါဒတွေကိုအကြီးအကျယ်ဝေဖန်လိုက်ပြီးRepublican Party ကိုဆက်ပြီးဦးဆောင်သွားမယ်လို့လည်းထပ်ပြီးတော့ပြောလိုက်ပါတယ်။တနင်္ဂနွေနေ့ကသူ့ရဲ့မိန့်ခွန်းဟာသမ္မတတာဝန်ကိုဆုံးပြီးတဲ့နောက်ပထမဆုံးမိန့်ခွန်းဖြစ်ပြီး2024ခုမှာသူပြန်ပြီးအရွေးခံအောင်မလားဆိုတာကိုတော့အတည်ပြုပြောကြတာမရှိခဲ့ပါဘူး။ CPAC ညီလာခံတက်ရောက်သူတွေကတော့ Trump ကိုထောက်ခံသူတွေကြီးပဲဆိုတာပြောစရာမလိုပါဘူး။ထောက်ခံသူတယောက်ကသူဒီကိုလာတာသမ္မတ Trump ကိုထောက်ခံဖို့ဖြစ်ပြီးသူတသက်လုံးမှာ Trump လောက်တော်တဲ့သမ္မတတယောက်မှမတွေ့ဘူးလို့လည်းပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံဟာအစင်လာအယူဆတွေကိုသာအသာပေးဆွေးနွေးကြတာဖြစ်ပေမဲ့ဒီနှစ်မှာတော့ Donald Trump အကြောင်းကြီးပဲလွှမ်းမိုးနေပါတယ်။သမ္မတဟောင်း Trump က Joe Biden ကသူ့ရဲ့သမ္မတတတပထမဆုံးလာမှာကလေးကခက်သစ်သမိုင်းကိုအကြီးအကျယ်ဖျက်ဆီးတဲ့အလုပ်ကိုလုပ်ခဲ့ပြီးဖြစ်ကြောင်းနဲ့သူတို့အစိုးရအဖွဲ့ဟာအလုပ်ကံရဖို့မိသားစုတွေဖြစ်ပေါ်ဖို့နေဆက်တွေလုံခြုံဖို့စွမ်းအင်လုံလောက်ရေးအမျိုးသမီးတွေနဲ့သိပ်ပန်နေပေအားလုံးကိုစန့်ကျင်သူတွေဖြစ်ကြောင်းသက်သေပြသွားပြီးဖြစ်တယ်လို့လည်းဆိုပါတယ် CPAC ညီလာခံမှာသမ္မတဟောင်းထရမ့်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့အင်ဂျူရောအနေနဲ့ဒီကိစ္စကိုအာယုံဆိုင်ဖြေရှင်းဖို့အချိန်ဖြုံးနေမှာမဟုတ်ဘူးလို့အင်ဂျူရောကညင်ပယ်သွားပါတယ်။ဒီနေ့တနင်္လာနေ့မှာဟောင်ကောင်ကရာပေါင်းများစွာသောစန္ဒပြသူတွေဟာနိုင်ငံတော်သစ္စာဖောက်ရန်လျှို့ဝှက်ကြံစည်မှုနဲ့စွဲချက်တင်ခံထားကြရတဲ့ဒီမိုကရေစီရေးလှုပ်ရှားသူနဲ့နိုင်ငံရေးခေါင်းဆောင်48ယောက်တို့ကိုထောက်ခံတဲ့အနေနဲ့တရားရုံးတစ်ခုရှိမှသွားရောက်စုဝေးစန္ဒပြခဲ့ကြပါတယ်။စန္ဒပြသူတွေကဟောင်ကောင်ကိုလွတ်လပ်ခွင့်ရရေးငါတို့တော်လှန်ရမယ့်အချိန်ရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအကုန်လွတ်စတဲ့ဒီမိုကရေစီရေးကြွေးကြော်ဆန်တွေကိုတံပြိုင်အော်ဟစ်ခဲ့ကြပါတယ်။ဒါအပြင်အခုလက်တလောသက်ဦးစံပိုင်းစနစ်မျိုးနဲ့အုပ်ချုပ်မှုကိုဖိဆန်ဆန့်ကျင်ကြတဲ့မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတွေမှာလက်သုံးချောင်းထောင်အလေးပြုတဲ့တင်ကေတာကိုလည်းသူတို့သုံးခဲ့ကြပါဒီတင်ကြတာဟာဟောလိဝုဒ်ကနာမည်ကျော် Hunger Games ရုပ်ရှင်ဇာတ်လမ်းရဲ့ဇာဝင်ခန်းတွေမှာမြင်ခဲ့ကြရတာပါနိုင်ငံတော်ကိုပုံကန်ရန်လျှို့ဝှက်ပူပေါင်းကြံစည်မှုဆွဲချက်ဟာပြီးခဲ့တဲ့နှစ်ကဟောင်ကောင်လွှတ်တော်အလွတ်တဘောအကြိုရွေးကောက်ပွဲတွေမှာအခုတရားစွဲခံထားရသူတွေရဲ့ပါဝင်ပတ်သက်မှုတွေနဲ့ဆက်ဆက်နေတာပါဒီတက်ကြွလှုပ်ရှားသူတွေဟာပြီးခဲ့တဲ့လတည်းကအဖမ်းခံခဲ့ရပြီးပြန်လွှတ်ပေးခဲ့ပေမဲ့အခုတော့အာမခံရဖို့အငင်းခံထားကြရပါတယ်တနင်္ဂနွေနေ့ကစင်ခေါ်ခံရသူတွေဟာရဲစခန်းမှာလာရောက်ဖမ်းခံရမယ်ဆိုတဲ့အကြောင်းကြားစာကိုလွန်ခဲ့တဲ့ရက်အနည်းငယ်ကမှရရှိခဲ့ကြတာဖြစ်ပြီးတကယ်တော့အေပြီလထဲမှာမှအခုလိုအဖမ်းခံကြရမှာပါအခုအဖမ်းခံရဖို့စင်ခေါ်ခံရသူတွေထဲမှာမကြသေးခင်လတွေအတွင်းကမှအဖမ်းခံထားရတဲ့သတင်းမီဒီယာလောကမှာအော့စာတက္ကမရှိသူဂျင်မီလိုင်လိုလူသိများတဲ့တက်ကြွလှုပ်ရှားသူတွေလည်းပါဝင်ပါတယ်သူကိုပြပနိုင်ငံများနဲ့ပူးပေါင်းကြံစည်မှုနဲ့တရားစွဲထားပြီးတခြားသူတွေကတော့နိုင်ငံရေးအရာပြပကိုထွက်ပြေးတင်ဆောင်ခဲ့ကြပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်အတွင်းအိုမန်ပင်လယ်ကွေ့မှာအစ္စရေးပိုင်တင်မော့တစ်စင်းအတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်လို့အီရန်မှာတာဝန်ရှိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကပြောလိုက်ပါတယ်
။ခဲနေပူလာစလီရန်ဇဘူ
ဒါကအီရန်ရဲ့လက်ချက်ဆိုတာရှင်းပါတယ်ဒီလိုကိစ္စမျိုးနဲ့ပတ်သက်ရင်ဘလို့တုံ့ပြန်မလဲဆိုတော့ကြောက်ရွံ့မူဝါဒပါလဲဆိုတာခင်ဗျားတို့သိပါတယ်အီရန်ဟာအစ္စရေးရဲ့အကြီးဆုံးရန်သူပါလို့ဝန်ကြီးချုပ်နက်တန်ယာဟူကအစ္စရေးလူထုရုပ်သံသတင်းတောက်ခံကိုပြောခဲ့တာပါအီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆာယီခတ်တီဇာဒီကအစ္စရေးရဲ့ဆွဲချက်ကိုပြင်းထန်ကန့်ကွက်ကြောင်းနဲ့နတန်ယာဟုရဲ့ကြေညာချက်ကကြောက်ရမ်းရမ်းလာတာဖြစ်တယ်လို့ဆိုပါတယ်။ Israel Timber MP Helios Ray ဟာတောက်ကြံတွေကအရှေ့လေပိုင်းကနေစင်ကာပူနိုင်ငံကိုထွက်ခွာခြင်းပြစ်ခတ်ခံခဲ့ရပြီး Timber ကိုတဲ့နှစ်ဖက်စလုံးမှာအပေါက်တွေဖြစ်ခဲ့ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်ရှင်။2020နှစ်ကုန်ပိုင်းအထိ COVID-19 ကာကွယ်ဆေးထုတ်လုပ်ငန်းကိုအကြီးကျယ်ထောက်ခံအားပေးတဲ့နိုင်ငံတွေထဲဗြိတိန်နဲ့ဆွီဒင်နိုင်ငံတွေဟာအမြင့်ဆုံးထောက်ခံတဲ့နိုင်ငံတွေဖြစ်ကြောင်းနိုင်ငံတကာလေ့လာရေးအဖွဲ့တစ်ခုကဖော်ပြလိုက်ပါတယ်။ကာကွယ်ဆေးထုတ်လုပ်ငန်းတွေအကြီးဆုံးထောက်ခံတဲ့နိုင်ငံတွေဟာဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံစတဲ့6နိုင်ငံဖြစ်တဲ့အကြောင်းနိုင်ငံတကာဆက်ဆံရေးအဖွဲ့ CATS CNC ကဒီကနေ့တနင်္လာနေ့မှာထုတ်ပြန်ခဲ့တာပါ။စစ်တမ်းတွေအရဗြိတိန်မှာ89ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးကြောင်းနဲ့ပြီးခဲ့တဲ့စက်တင်ဘာလတုန်းက65ရာခိုင်နှုန်းကသာရှိခဲ့တယ်လို့ဆိုပါတယ်။ဆိုတဲ့မှာတော့တွစ်ဆုံမေးမြန်းထားသူတွေရဲ့86ရာခိုင်နှုန်းဟာကာကွယ်ဆေးထိုးထားပြီး2020စက်တင်ဘာလတုန်းက57ရာခိုင်နှုန်းသာရှိခဲ့ပါတယ်။တနင်္ဂနွေနေ့မှာ CDC American ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးအကြံပေးဌာနတခုကအသက်18နှစ်အထက်ရွယ်ရသူတွေအတွက်ဂျွန်ဆန်ဂျွန်ဆန်ကာကွယ်ဆေးထိုးနိုင်ကြောင်းအတည်ပြုပြောလိုက်ပါတယ
်ချိန်တန်းရောက်နေတဲ့သတင်းတွေကိုမန်နန်းလောင်နဲ့မတ်ခွန်ညိုတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မလာတီရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆန္ဒပြသူတွေတေဆုံတဲ့အထိပြစ်ခတ်နှိမ်နင်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာလိုက်ပါတယ်နိုင်ငံတော်ဝန်ဒီလက်နက်ကိုင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့တုန်းက20ဝန်းကျင်သေဆုံးခဲ့ရပြီးတဲ့နောက် CRPH ကဒီကနေ့ထုတ်ပြန်ကြေညာတာဖြစ်ပါတယ်
ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နဲ့ နိုင်ငံသူနိုင်ငံသားများအပေါ်အကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေပါအကြမ်းဖက်မှုများကိုကျူးလွန်လျက်ရှိသည့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအားအကြမ်းဖက်အုပ်စုအဖြစ်ကျင်းပလိုက်သည်ပြောင်းစုလွတ်တော်ကိုစားပြုကော်မတီ
နိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ဖို့အတွက်အခုလိုကြေညာတာဖြစ်တယ်လို့ဒီကနေ့ကြေညာတဲ့အထဲမှာပြောပါရယ
်အာဏာသိမ်းစစ်ကောင်စီကနိုင်ငံသူနိုင်ငံသားတွေရဲ့တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးကိုအကပ်ပွဲမပေးတဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြနေတဲ့နိုင်ငံသူနိုင်ငံသားတွေကိုလမ်းမတွေပေါ်မှာရောလမ်းသွဲလမ်းကျင်းတွေမှာရောအဆောက်အဦတွေကြားထဲမှာပါအကြမ်းဖက်တပ်ဖြတ်မှုတွေကျူးလွန်နေပါတယ်ဒီလိုအကြမ်းဖက်တပ်ဖြတ်မှုတွေကြောင့်မို့လို့နိုင်ငံသားများစွာရဲ့အသက်တွေလည်းဆုံးရှုံးနေရတယ်ဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီနာဆာကကောင်စီကိုနိုင်ငံတကာဥပဒေတွေနဲ့အညီအရေးယူဆောင်ရွက်နိုင်ဖို့အတွက်အောက်ပါကြေညာချက်ကိုထုတ်ပြန်ကြေညာလိုက်ပါတယ
်။ပြည်သူ့ရဲ့အပေါ်စစ်ကောင်စီကအကြမ်းဖက်နေတဲ့အပေါ်လဲပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကအပြင်းအထန်ရှုံချလိုက်ပါတယ်။မြန်မာနိုင်ငံအနှံ့ကမြို့တွေမှာမနေ့တုန်းကလူသေးဆုံးတဲ့အထိပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့ဒီနေ့ဆန္ဒပြသူအများအပြားလမ်းပေါ်ပြန်ထွက်လာပြီးတော့ဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေအသံပုံးတွေရဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲပါတယ်ရန်ကုန်မြို့စမ်းကြောင်းဘက်မှာဒီလက်နက်ကင်လုံခြုံရေးတွေကလူနေအိမ်တွေရှိရာလမ်းတွေကိုဒီမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်တဲ့အတွက်အိမ်ထဲမှာနေတဲ့သူတွေကလေးတွေလူကြီးတွေထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အခုလိုမျိုးပစ်ခတ်နေတဲ့ကြားကပဲဆန္ဒပြသူတွေကလည်းရှောင်းသိမ်းဆန္ဒပြခဲ့ကြပါတယ်
။ဒီမကောင်းဆိုးဝါးခစ်ကြီးကိုကျွန်တော်တားတဲ့ခစ်ကိုမတည်ဝါးချင်ဘူး။အဲ့ဒါကျွန်တော်တို့ပဲခံလိုက်မယ်။သူတို့ကတော့မခံစေချင်ဘူး။အဲ့ဒါအဓိကတစ်ချက်ပြီးတော့မနေ့ကဂျက်ဂျုံသွားတဲ့ညီကိုတူရဲကောင်းနေတဲ့အတွက်ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပါ။မနေ့ကတော့ကျွန်တော် front line မှာမရှိခဲ့ပါဘူး။ဒီနေ့ကတော့ကျွန်တော်ကိုယ်တိုင် front line တက်ပါတယ်။ကျွန်တော်တငယ်ချင်း၄ယောက်ပါပါတယ
်။ရန်ကုန်မြို့မှာမနေ့တုန်းကပြစ်ခတ်မှုအတွင်သေဆုံးသူ၄ယောက်လို့အတည်ပြုနိုင်ပါတယ်။သေဆုံးသူ၂ယောက်လို့အတည်ပြုနိုင်တဲ့မန္တလေးမြို့မှာလည်းဒီကနေ့ပြည်သူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြပါတယ်။ဒါကတော့မန္တလေးမြို့ကဆန္ဒပြတဲ့အတန်းတွေပါမနေ့တုန်းကသေဆုံးသူ9ယောက်ထက်မနည်းရှိခဲ့တဲ့ဒဝယ်မြို့မှာလည်းဒီနေ့ဆန္ဒပြသူတွေကသေဆုံးသွားသူတွေအတွက်အောက်မေ့ဆုတောင်းပွဲတွေလုပ်ကြပါတယ်ရန်ကုန်မြို့မှာလည်းသေဆုံးခဲ့သူတွေအတွက်အထိတ်မှဆုတောင်းပွဲတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာဒီမိုကရေစီတောင်းဆိုရင်းနဲ့သေဆုံးသွားသူတွေရဲ့အချမ်းရစ်သူမိသားစုတွေအတွက်အထူးစိတ်မကောင်းကြောင်းအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကလည်းကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်အခုလိုမျိုးငြိမ်းချမ်းချမ်းချမ်းဆန္ဒပြသူတွေကိုတည်စေတဲ့အထိအင်အားသုံးနှိမ့်နှင်းတဲ့အတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူမှုတွေလာမယ့်ရက်ပိုင်းတွေကျရင်ထပ်လုပ်သွားမယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးအတွက်တတိရှိရှိတောင်းဆိုနေကြသူတွေနဲ့တသားတည်းဆက်လက်ရပ်တည်နေတယ်လို့လည်းပြောပါတယ်။မြန်မာပြည်သူတွေအပေါ်အားဖြည့်ထောက်ခံဖို့နဲ့အကြမ်းဖက်သူတွေသူတို့လုပ်ရတဲ့အတွက်တာဝန်ယူမှုရှိအောင်လို့Indo-Pacific ဒေသတွေမှာရှိတဲ့ American မဟာမိတ်တွေနဲ့ဆက်လက်အနီးကပ်ပူးပေါင်းဆွေးနွေးဆောင်ရွက်နေတယ်လို့လည်းအိမ်ပြတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ရဲ့ကြေညာချက်ထဲမှာပြောကြားထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ American ပြည်ထောင်စုကအလှည့်ကျဥက္ကဋ္ဌတာဝန်ကိုဒီနေ့စတင်တာဝန်ယူမှာဖြစ်ပါတယ်။ဥက္ကဋ္ဌတာဝန်ယူထားစဉ်မှာဦးစားပေးဆောင်ရွက်မဲ့ကိစ္စတွေကိုဒီကနေ့ကြေညာတဲ့အခါမှာမြန်မာရေးကိစ္စကိုကင်တွယ်ဆောင်ရွက်ရေးအစီအစဉ်တွေပါဝင်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာလုံခြုံရေးတပ်တွေဝင်ရောက်နိုင်တဲ့ကုလသမဂ္ဂပဒိညာစာချုပ်ပါ Chapter 7ကိုအသုံးပြုရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးစဉ်းစားဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကလည်းကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ် Chapter 7မှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းတက်တွေဝင်ရောက်ရေးဆိုတဲ့အချက်ပါဝင်ပါတယ်ငြိမ်းချမ်းစွာဆန္ဒပြနေသူတွေကိုဆရာနာတင်ထားသူတွေကရရက်ဆက်ဆက်နှိမ်နှင်းမှုတွေတိုးလုံနေတဲ့အတွက်ကမ္ဘာနိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်ရမယ်လို့ဒီလူ့ခွင့်ရေးဆိုင်ရာအထူးတန်တမန် Tom Andrews ကပြောပါတယ်။အင်အားသုံးနှိမ်နှင်းသူတွေအပေါ်ပြစ်မှတ်ထားတန်ခတ်အရေးယူမှုတွေလုပ်ရမယ်လို့လည်းသူကပြောကြားထားပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မြန်မာအရေးကိုနှက်ဖြန်ကြရင်တော့ online ပေါ်ကနေပြီးတော့တွေးဆဆွေးနွေးမယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအတည်ပြုပြောပါတယ်။အထူးအစည်းအဝေးလုပ်ပြီးတော့ဆရာနာဘယ်နွေဘက်ကဘာပြောမယ်ဆိုတာနားထောင်မယ်လို့သူကပြောကြားထားပါတယ်။ နေပြည်တော်မှာတော့ဆက်လက်ဖမ်းဆီးတရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံထုတ်ပါရတယ်။ဒေါက်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေဆက်သွယ်ရေးပုံမှန်68တို့နဲ့ထပ်ပြီးတော့တရားစွဲပါရတယ်။ဒါကြောင့်ဒေါက်ဆန်းစုကြည်ကိုဆွဲထားတဲ့ပုံမှန်စုစုပေါင်းက4ခုဖြစ်သွားပါပြီ။ဒါပေမဲ့ဒေါက်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့နေနဲ့တော့အခုထိတွေးခွင့်မရသေးဘူးလို့သူ့ရဲ့ဥပဒေအကျိုးဆောင်ဦးခမောင်စောကပြောပါရတယ်။
ဒေါက်ဆန်းစုကြည်ကလည်းရှင်းနေတယ်တွေ့ကျင်တယ်လို့ပြောတယ်အဲ့တော့ပြည်သူရရဲကိုစီစဉ်ပေးလိုက်ပါလို့ဟိုပြွန်ကြားလိုက်ပါတယ်နော်အဲ့တော့အဲ့ဒီအမှုကိုတော့ရှင်းနေလည်းမပါသေးတဲ့အတွက်ကြောင့် CMB ကိုမလုပ်ရသေးပါဘူးနော် Case Management Program ကိုမလုပ်ရသေးပါဘူး15ရက်နေကိုပြန်ချိန်လိုက်ပါတယ
်ဒေါက်ဆန်းစုကြည်နဲ့အတူအမှုတရေလေးဖြစ်တဲ့သမရဦးဝင်းမြင့်ကိုလည်းပုံမှန်905ခါခွေးနဲ့အမှုထပ်တိုးတရားစွဲတယ်လို့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်ကိုလည်းပုံမှန်905ခါခွေးနဲ့တရားစွဲတယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်ရှင် VOE မြန်မာပိုင်းရဲ့တင်းနှလာနေညဘက်အစီအစဉ်တွေကို Washington မြို့ရကနေတိုက်ရိုက်ဖောက်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအရသာအစိုးရလက်ကနေတက်မတော်ကားကွယ်ဦးစီးချုပ်ဦးဆောင်ပြီးတော့အာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်မှာကန့်ကွက်ဆန္ဒပြမှုတွေဟာနေတိုင်းဆက်ပြီးတော့ရှိနေပါတယ်အချိန်လဲလျှော့မသွားပါဘူးရန်ကုန်မှာဆိုရင်စမ်းချောင်းမြို့နယ်နဲ့လှိုင်မြို့နယ်တွေဘက်မှာလက်နက်ကင်လုံခြုံရေးတွေကဆန္ဒပြသူတွေကိုမျက်ရည်ရုံဘုံတွေရဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲတာဖမ်းဆီးတာတွေဒီနေ့လုပ်ပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲအခြေအနေကိုတော့ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပါမယ်ရှင်
ဖေဖော်ဝါရီ၁ရက်နေ့ကစလို့တက်မတော်အာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်ဆန္ဒပြမှုတွေဟာတလကြာတဲ့အထိငြိမ်သက်သွားတာမရှိဘဲဆက်လက်အားကောင်းနေဆဲဖြစ်ပါတယ်။ဒီကနေ့နေ့လယ်ပိုင်းကစလို့အင်းစိန်လမ်းမပေါ်မှာရှိတဲ့ဘူတာယုံလမ်းဘက်နဲ့စမ်းကြောင်းဘက်တွေမှာတော့အာဏာပိုင်တွေဘက်ကမျက်ရည်ရိုးပုံအတန်ပုံနဲ့ရဘာကြီးတွေတုံးကလူစုခွဲတာတွေရှိခဲ့ပေမဲ့ဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်။ကျွန်းတော်လမ်းမှာရှိတဲ့ဆန္ဒပြလူစုကိုရဲနဲ့တပ်ကမိခိုးဘုံတွေပစ်သွင်းကလူစုခွဲတာတွေရှိရမှာဖမ်းဆီးခံရသူတချို့လည်းရှိပါတယ်။ကျွန်းတော်လမ်းဆန္ဒပြပွဲကိုကိုယ်တိုင်ပါဝင်ခဲ့သူတဦးကတော့ဖြိုခွဲခံရမှုအခြေအနေကိုခုလိုပြောပါတယ်
။ဟေးရတော့ဗောနော်ဟိုမနေ့ရောင်းလာဆိုလို့ရှိရင်တို့ကဒီဗောနော်လက်ဖက်ဆိုင်မို့လမ်းပေါ်ကလက်ဖက်ဆိုင်နားတော့ဒီလိုတို့တက်လာဒီနေ့ကကျတော့ဒီအဲ့ဒီဘဟုလမ်းပေါ်ကနေတက်ပြီးတော့မြောင်မြလမ်းကနေဝင်တော့ပေါ့နော်ဟိုတက်လာတာလေသူတို့အင်အားကျတော့အယောက်40လောက်ရှိမယ်လို့ထင်တယ်မဟုတ်လာတော့လေဟိုတက်နေတော့လေဖောက်တယ်အများကြီးပဲအချက်10ချက်လောက်တော့ရှိတယ်ဟိုလမ်းကြားတွေကလူတွေကဝင်သွားတော့လေသူတို့ကလမ်းကြားတွေကိုလည်းဖောက်တယ်ဒီမှာဒီနေ့ကတော့နည်းနည်းပေါ့နော်သူတို့အရှိကိုနည်းနည်းတက်လာတယ်နောက်ပြီးတော့အဲ့ဒီမြောင်မြလမ်းတွေကနေဝင်သွားတယ်ပေါ့ပြည်သူတွေအတားဆီးလောက်ထားတာကိုလည်းသူတို့ကခေလိုက်ကြတာပေါ့အချုပ်ကလည်းပါတယ်လေ
ကျွန်းနွန်းလန်းနဲ့ဗဟိုလန်းအတွင်းကိုတပြိုင်နဲ့အာနာပိုင်တက်ဖွဲ့တွေဝင်လာပြီးမျက်ရည်ယိုပုံအများအပြားတုံးပြီးဖြိုခွဲတာဆန္ဒပြလူငယ်တွေကာယံထားတဲ့အတားအဆီးတွေကိုဘူဒိုဇာနဲ့ထိုးဖြက်ကလမ်းတွေတွေထိပါတောက်လျှောက်ဖြိုခွင်းတာကျွန်းတော်လန်းနဲ့ပြည်လန်းကြားမှာရှိတဲ့မတ်တီဂျီလန်းစံကြောင်လန်းမအူပင်လန်းတို့မှာပိုက်စိတ်တိုက်ဝင်ရှာကနှစ်ဖက်ညက်ပိတ်ဆို့ဖန်းစည်းတာတွေလုတ်ခဲ့တာတွေရှိတယ်လို့ရက်ွက်နေပြည်သူတူကပြောပါဘာခရလမ်းပေါ်မှာနန်းတွေတိုင်းမှာပိတ်ဆို့မှုတွေလုပ်နေတယ်လို့ပြောပါတယ
်အခုလူငယ်အဖွဲ့တွေကတော့အဲ့မှာရှင်းမှာဒိုင်းသမားတွေတော့ထပ်ပြီးရောက်လာတယ်ဒီနေ့လေဒါကြောင့်လားလောဆက်ကြည့်တဲ့အိမ်မှာခလေးတွေတောင်ကျွန်တော်တို့ကျွန်းတော်လမ်းမှာခလေးတွေပိတ်နေတာကိုကြွားခေါ်ဖို့လုပ်တဲ့အခါကျတော့ကျွန်တော်လိုက်ပြီးတော့ပတ်ဝင်လာမှာတောက်လျှောက်ဘယ်ပေါက်ကိုမှကျွန်တော်ပဲလမ်းကိုကူးလို့မရဘူးဖြစ်နေလို့ဗျဘလို့မှဝင်လို့မရဘူးဖြစ်နေလို့ဗျ
နောက်ထပ်ပိုက်စိတ်တိုက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့နေရာတစ်ခုကတော့အင်းစိန်လမ်းမပေါ်ကဘူတာယုံလမ်းဘက်မှာပါအဲ့ဒီမှာလဲမျက်ရည်ယိုပုံအတန်ပုံးတွေနဲ့ပြစ်ကလူစုခွဲခံခဲ့ရပြီးအဖမ်းအဆီးတွေလည်းရှိခဲ့ပါတယ်ဆန္ဒပြနေသူတွေကိုလက်ဖက်ရည်ဆိုင်တွေအိမ်တွေထိပါဝင်ရောက်ရှာဖွေဖမ်းတာတွေလုပ်ခဲ့ပါတယ်ရန်ကုန်အင်းစိန်လမ်းမကြီးပေါ်ကတပိတ်စစ်ကြောင်းကို၃ချိန်ထံမနေမျက်ရည်ယိုပုံတွေပါတုံးကဖြိုခွဲတာတွေဖြစ်ခဲ့ပါတယ်အင်းစိန်လမ်းမပေါ်စင်ရည်တွင်းပတ်တိုင်နားမှာလဲဆန္ဒပြနေရကတဆင့်ဆင့်ရှေတိုးဖြိုခွဲခံခဲ့ရပါတယ်ရဲတပ်ဖွဲ့ဘက်ကမျိုးရည်ယုံပုံ၁၀လုံးနီးပါးတုံးခဲ့ဖြိုခွဲခဲ့ပြီးဆန္ဒပြပြည်သူတွေကတော့ဖြိုခွဲခံရပြီးတိုင်းပြန်စုဆန္ဒပြနေကြပါတယ်မနေ့ကသွေးမြေခခဲ့တဲ့ပစ်ခတ်ဖြိုခွဲမှုတွေရှိခဲ့တဲ့တင်ငန်းကျွန်းမှာတော့ပြည်သူတွေက၄တောင်ကန်လမ်းပတ်မှာဆက်လက်ပြီးဆန္ဒပြနေတာရှိတယ်လို့မနေ့ကကြဆုံးသူတွေအတွက်လဲအမှတ်တရဆူတောင်းတာတွေလုပ်ခဲ့ပါတယ် မြို့ရဲပန်းစိုးရန်လမ်းမနဲ့အနောက်ရထဘက်မှာတော့ဒီကနေ့ညနေပိုင်းမှာရဲအင်အားတိုးချထားကကားနဲ့ရဲအပြည့်နဲ့ပိတ်ဆို့ကာရန်တာတွေလုထားတယ်လို့ရက်ကွက်နေသူတဦးကပြောပါတယ်
။ညနေ3:00နာရီလောက်ကသွားလိုက်တာအဲ့မအားလေတန်းဆိုးရတဲ့ကနေပြီးတော့သူတို့ကနေဒီကဆူးလေးဘက်ကိုမှန်ဖြန်လာတယ်ဖြန်လာပြီးကစားအောင်မှာဘာလို့ဆိုတော့ခုကတည်းကမမလည်းတို့ဖြန်ဟိုပြီးတော့ကျတော့ဒီဘက်ဆူးလေးတောင်းရလဲရှိရတယ်တန်းဆိုးရတဲ့ကိုတော့ဟိုလေးထိမယ်ကျွန်တော်ရထားလမ်းမှာတော့ရဲအင်အားကဆက်ဆက်တော့ရှိတယ်မမနဲ့ကလည်းဒီအေးစစ်စစ်လေသူတို့ဒီမနဲ့ကဆိုတော့9နာရီခွဲဝင်းရလောက်ပါဆိုရင်ကျွန်တော်ရထားမှာပိတ်ကြတော့ပုံမှန်တိုင်းပိတ်ထားတယ်ဒါပေမဲ့ဟိုဟာမရှိတာကတော့တို့ကျဲအင်က3-4ရောက်တော့ပဲရှိရဲသူတို့ကသာသူတို့ရင်းမှာပဲဒီတိုင်းလေးပဲထိုင်နေကြရဲပြီးတော့34ချိန်ချိန်မှာသူတို့ကခလာပိတ်ရက်လိုက်တယ်ဆက်ရလိုက်ပြီးခလာနေတော့သူတို့ကသာသူတို့ပြန်ထွက်သွားတယ်ဒီနေ့တော့ဒီဘက်မှာရေးရုံပေါ်မှာပါစံပေါ်ပါမှမဟုတ်ဘူ
းဒီကနေ့မှာတော့စမ်းကြောင်းနဲ့အင်းစိန်လမ်းမပေါ်တွေမှာအဖမ်းဆီးတွေရှိခဲ့ပြီးလူဦးရေ20မကဖမ်းဆီးခံခဲ့ရတယ်လို့ရက်ကွက်နေပြည်သူတွေကပြောပေမဲ့ VOA ကတိကျအတိမပြုတ်ပေးနိုင်ပါဘူးရှင်
ရန်ကုန်မြို့ကဒီဆန္ဒပြအခြေအနေကိုမတ်မေခသတင်းတင်ပြခဲ့တာပါမင်းတင်းကနေနေတော့ကဒီနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုလုံခြုံရေးတွေပြင်းပြင်းထန်ထန်ဖြိုခွဲစဉ်မှာတည်ဆုံးခဲ့သူတွေကိုပြည်သူတွေကအောက်မေ့ဆူတောင်းပွဲအထိတ်အမှတ်တွေဒီကနေ့လုပ်ပေးနေကြပါတယ်အခုလိုမျိုးအာဏာယူထားသူတွေဘက်ကအင်အားတုံ့နှိမ်နှင်းနေပေမဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေဘက်ကတော့ဆွဆွစီစီနဲ့ဆက်ပြီးတော့ဆန္ဒထုတ်ဖော်နေတဲ့အကြောင်းကိုတော့ VOA သတင်းတောက်မတ်အိမ်တနာထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်
မြန်မာနိုင်ငံအနှံ့မှာမနေ့ကဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်တေဆုံးသူတွေအများပြားရှိခဲ့ပါတယ်။ဒဝယ်မြို့မှာတော့မနေ့ကကြီးအစ်စ်နဲ့ပစ်ခတ်ရပြီးရဲတွေဖမ်းဆီးသွားတဲ့အမျိုးသားတေဆုံးမှုအတွက်ဒီကနေ့ညနေမှာအထိမ်းအမှတ်ပြုလုပ်ခဲ့ပါတယ်။ဒဝယ်မှာမနေ့ကလုံခြုံရေးတပ်ဖွဲ့ကပစ်ခတ်မှုကြောင့်တေဆုံးသူ5ဦးရှိခဲ့ပေမဲ့ဒီကနေ့မှာဆက်လက်ဆန္ဒပြနေကြဆဲဖြစ်ပြီးတော့ဒီကနေ့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးမှုတွေရှိခဲ့တဲ့အကြောင်းကိုကြံပါသပိတ်ကောင်းဆောင်တဦးကအခုလိုပြောပါတယ်။
မနေ့ပိုင်းမှာဒီအရင်နေ့တွေကလိုမျိုးလူစုလူဝေးအများကြီးနဲ့ဒီဆန္ဒပြတာမျိုးမလုပ်တော့ပါနဲ့လူနည်းနည်းနဲ့စစ်ကြောင်းတိုးကြောင်းခွဲပြီးတော့ order line ဆုံကြီးကိုပြန်လာပြီးတော့ကျွန်တော်တို့မနေ့ကဒီ order line ဆုံကြီးမှာစဆုံးသွားတဲ့သူတယောက်ရှိတယ်။မနေ့ကတော့ရောထဲကတယောက်ပေါ့စစ်ကြောင်းတစ်ကြောင်းစင်းရင်းစီရလာပြီးတော့လွတ်သူပတ်ခွေချတာတို့သူ့ကိုအလေးပြုတာတို့ဘာတို့ကိုလုပ်တယ်။ဒီရတဖက်ကလည်းအားအများအများနဲ့အဲ့လိုရေကားတွေဒီကုန်းချခွန်းနဲ့လက်နဲ့တွေပေါ့နော်အဲ့လိုမျိုးကန်ပြီးတော့ဒီဟာလာပြီးလိုက်တာရှိတယ်လူတွေကအိုရဂါချင်းလမ်းဆုံးမှာတော့ဒီစက်တီကကနေပြီးတော့ဟိုခါလာခါနေပြီးတော့ဝိုင်းပြီးတော့ဌာနပြနေတဲ့အနေထားတွေမှာတော့ရှိတယ်စကြောင်းတွေကတော့ခဏလာလာပြီးတော့အလေးပြုပြီးတော့မှသူတို့ဒီတက်ဆိုင်ရာလမ်းကြောင်းတွေကိုပြန်ထွက်သွားကြတာပေါ့နော်
ဒဝယ်မြို့မှာဒီကနေ့ညနေမှာရက်ကွက်အလိုက်ကိုရက်ကွက်ထဲကနေစုစည်းဆန္ဒပြခဲ့ကြပါတယ်။ဘိမ့်မှာတော့ဒီကနေ့ဆန္ဒပြတာမှာကြုံတွေ့ရတဲ့အခြေအနေကိုဆန္ဒပြပွဲမှာပါဝင်သူတဦးကအခုလိုပြောပါတယ်
။ဒီနေ့ကတော့ဟိုပါဟိုပါတပိတ်စစ်ကြောင်းအကြီးတွေတော့မရှိဘူး။ဒါပေမဲ့တော်တော်များလည်းဒီအစုအဖွဲ့လိုက်စစ်ကြောင်းတေးဆိုတအားလည်းမသေးဘူးဗျာ။ဟိုအနေတော်တွေပေါ့။အဲတော့နောက်လျှောက်ဒီတမျိုးလုံးနီးနီးကိုဖြစ်သွားတယ်။အဲပြီးတော့တချို့တွေကတော့ကိုရက်ရွာထဲမှာကိုယ့်အကိုဆန္ဒထုတ်ဖော်တဲ့အနေနဲ့စာသားလေးကြိုင်ပြီးတော့တချင်းတွေနဲ့ဗာနဲ့ပေါ့နော်ဟိုကျွေးကျော်တန်တွေကျွေးကျော်ပြီးလဲတာတွေလည်းတောက်ဆောက်ရှိပါတယ်အနည်းဆုံးရှိဘူးဆိုတော့အဲ900 800လောက်မှဖြစ်ပါတယ်အဲမနေ့ကတည်းကတောက်ဆောက်ပေါ့ဒါပေမဲ့ဟိုမနေ့တော့ပစ်ခတ်မှုဖြစ်တဲ့ဒီဇေယျတီရီတို့မျိုးသက်တို့ဖြစ်ပါတော့ဒီနေ့လည်းပစ်ခတ်မှုတက်ပြီးဖြစ်ပါတယ်ဖြစ်တဲ့အခါကျတော့ဖိခိုင်းနေတာလည်းဟာဒီအများကြီးဖြစ်တဲ့အပြင်အိမ်တွေပေါ်အထီကိုဟိုခပြေးသားလို့လိုက်ပြီးဟိုဖမ်းလို့ဟိုပြတ်သွားတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလေလူမဟုတ်ပဲမရှိတဲ့အိမ်တွေကိုပါတက်ပြီးတော့ရိုက်ဖြစ်သွားတယ်ပြီးတော့အတွင်းကပစ္စည်းတွေကိုဖြစ်စီသွားတာတွေစိုက်ကယ်တွေကားတွေကိုအိမ်ထဲမှာရှိတဲ့ဟာတွေကိုလည်းရိုက်ဖြစ်တာရိုက်ချိုးပစ်တာတွေဟိုတောက်ဆောက်ဖြစ်တယ်တောက်ဆောက်ပစ်တဲ့အပြင်အိမ်ထဲမှာရှိတဲ့ဒီတိုင်းဟိုဆန္ဒပြတဲ့လူလည်းမဟုတ်တဲ့လူတွေကိုလည်းဟိုပါဘောကိုထိလက်ရောက်ရိုက်နစ်တာတွေတောက်ဆောက်ပြင်းပြင်းထန်ထန်ဖြစ်တယ
်ဘိမ့်မြို့မှာမနေ့ကပြစ်ခတ်မှုကြောင့်တည်ဆုံးသူစီရင်ကိုအတိအကျအတိပြုလို့ရတာမရှိသေးဘူးလို့ဆိုပါတယ်မုံရွာမြို့မှာတော့ဒီကနေ့မှဆရာဝန်နဲ့ပရဟိတလူငယ်၁၂ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့မုံရွာမှာဖြစ်ခဲ့တဲ့အခြေအနေကိုမုံရွာမြို့အရက်ဖက်အဖွဲ့အစည်းများပူးပေါင်းဆောင်ရွက်ရေးကော်မတီကကိုနေဦးကအခုလိုပြောပါရယ်
။တာစီဈေးမှာသူတို့တနက်တစ်ချက်ပေါက်ပြီးတော့သူတို့လိုချင်တဲ့သူတို့ဈေးမြောင်းမှုလေးပဲဈေးတိုင်းမှာဈေးတိုင်းမှာဈေးမြောင်းတော့သူတို့လိုချင်တဲ့ဟာကိုတာစီဈေးမှာတနက်တစ်ချက်ပေါက်ပြီးတော့ဝင်ပြီးတော့သူတို့လိုချင်တာတွေယူသွားတယ်ဗျ။မောင်လေးတတိတွေဆိုတော့နောက်ကနေပြီးတော့အဲဒီနောက်ကျောင်းနေကျတော့အဆောက်လိုက်လာတယ်နောက်ကနေပြီးတော့ဖြိုခွင်းမှုပေါ့နော်ဖြိုခွင်းမှုလိုက်လာတော့ညာလေကျွန်တော်တို့ဖိစ်စ်ကျောင်းကိုတိုက်ရိုက်မဖြိုခွင်းရဘူးဗျ ကျွန်တော်တို့လာအဆင့်ဆင့်လာအဆင့်ဆင့်မှာလဲကျွန်တော်တို့တပိတ်စီကြောင်းပေါ်သွားပြီဆိုတော့လမ်းလေးပြည်ပြီးတော့ပိတ်လမ်းလေးပြည်ပြီးတော့ပိတ်ပေါ့နော်အဲ့လိုလုပ်တဲ့ချိန်မှာအဲ့လိုဆက်သွားတော့သူတို့လည်းဟန်တာတော့ဖြစ်တယ်လိုက်ပါလာသူတို့မလိုက်နိုင်ကြဘူးကအဲ့မှာသွားရေးအတွက်နောက်ကလိုက်လာတဲ့ဆရာဝန်ကြီးကားတွေကိုကျွန်တော်တို့၆ကားလမ်းတင်နေရတော့သူတို့ကမိသွားတယ်ဗျ
ကလေးမျိုးကဒီကနေ့ဆန္ဒပြပွဲမှာလုံချုံရေးတပ်ဖွဲ့ကမျက်ရည်ရိုးပုံ၃လုံးပစ်ပြီးတော့လူစုခွဲခဲ့တယ်လို့ပြည်သူ၂ယောက်ကိုဖမ်းဆီးသွားတယ်လို့ကလေးမျိုးဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါဗျာ။ဟု
တ်ကဲ့တပ်ပြောင်းသူခွဲရကြတော့ကျွန်တော်တို့ကဒီတဲ့ကျွန်တော်တို့တွားနေကြလမ်းကြောင်းရောင်းမနာတက်တာပစ်ပြီးလမ်းမှာကြီးပေါ်ပြန်ပစ်တဲ့အချိန်မှာသူကတပိတ်နောက်ကျောင်းကိုအောက်ဘက်ပိုင်းကိုသူကကြားပြဝင်ပြီးလားကြားရဝင်ကဖြုတ်ခွန်းလိုက်တယ်ပဲသူကနှစ်ပိုင်းခွဲမှာနောက်ပိုင်းလေးအဲ့ဒါကြီးကသူကပြောပြတာလဲဆိုတော့သူတို့ဒီတက္ကသိုလ်ငမနာတဲ့ကသူတို့တက်ခဲ့တဲ့နမပုံမှာအဲ CCB ကာဓမာလေးကသူတို့တက်သူတို့ကျွန်တော်တို့ဆန္ဒတော်တဲ့တပိတ်ကျောင်းကိုသူကကားပေးလိုက်တဲ့အချိန်မှာအဲကာဓမာမြောက်ကိုပတ်သွားတာဗျအဲ့ဒါကြီးကကျွန်တော်တို့ကအဲကာဓမာမြောက်ကိုပြန်မြက်ပေးဖို့တောင်းဆိုတဲ့အချိန်မှာ
ဖန်စီခံရတဲ့ကာသမားနှစ်ဦးကိုနှစ်လက်တနာရီဝင်းကျင်လောက်မှာပြန်လှုပ်ပေးလိုက်တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆက်ညီလှုပ်ရှားမှုတွေအတွင်မှာတည်ဆုံးသူဒဏ်ရာရသူတွေနဲ့ဖန်စီခံရသူတွေအများအပြားရှိပါရယ်မြန်မာနိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာရှင်ဆက်ညီလှုပ်ရှားမှုအတွင်မှာဒီကနေ့အထိဖန်စီခံရသူက981ယောက်ရှိတယ်လို့ဖော်ပြထားပါရယ်ရှင်ကျွန်မအင်တနာထွန်းပါ
တနင်္ဂနွေနေ့တော့ကဒီလာရှုမျိုးကကချင်းနှစ်ချင်းခရီးရန်ဖျားချောင်းကိုရဲတပ်ဖွဲ့ကဝိုင်းပြီးတော့တဲအုပ်စရာ6ယောက်အပါအဝင်17ယောက်ထံမင်းဲကိုဖမ်းဆီးခဲ့ပါတယ်ရဲကိုတရင်ပေးသူလို့ယူဆရသူတယောက်ကိုဆန္ဒပြသူတွေကဖျားချောင်းဝင်းတဲကိုဖမ်းဆီးခေါ်လာတာကြောင့်အခုလိုမျိုးရဲကဝိုင်းပြီးတော့ဘာသာရေးခေါင်းဆောင်တွေကိုဖမ်းဆီးတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အပြည့်အစုံကိုတော့ကိုမိုးစောကဆက်ပြီးတော့ပြောပြပါမရှင်
လာရှိုမျိုးကဆီအနာရှင်စန့်ကျင်ရေးဆန္ဒပြပွဲကိုဒုတိယနေ့အဖြစ်လုံခြုံရေးတပ်ဖွဲ့တွေကဖြိုခွဲပြီးနေကင်းတနာရီလောက်မှာအခုလိုဖမ်းဆီးတာတွေဖြစ်ပွားခဲ့တာပါဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးကချင်နှစ်ချင်းခရယံဖျားချောင်းနဲ့ဤဆက်သူတဦးက VOA ကိုအခုလိုပြောပါတယ
်အဲဒီကချင်ကျောင်းဖက်ဝင်းစစ်တယ်ပေါ့နော်တကားတွေလည်းရိုက်ဖြတ်ထားတယ်အဲဒီနားမှာလည်းရဲကားတွေအများကြီးရောက်လာပြီးတော့အဲ့မှာပစ်ခတ်မှုတွေလည်းဖြစ်ခဲ့တယ်ပေါ့နော်လောလောဆယ်ကတော့အတိအကျမသိဘူးအဲဒီရာဘာကြီးနဲ့လို့ထင်တာပဲထိခိုက်မှုကတော့မသိသေးဘူးကချင်ကျောင်းကျတော့သူဝင်းအကျဲကြီးလေဒီအထက်ဝင်းဖမ်းတယ်လို့ပြောတာပဲ7ယောက်လို့ပြောတယ်
ကချင်ဖျားကြောင်းမှာဒီလိုဘာကြောင့်ဖြစ်ကြလဲဆိုတော့ကိုတော့ဆန္ဒပြပွဲမှာပါဝင်သူတဦးကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီသူတို့ရဲ့ informer လို့ထင်ရတဲ့လူတစ်ယောက်ကတော့ဖမ်းမိတယ်အခုအဲ့ဒီတစ်ယောက်ကတော့ဟုတ်မဟုတ်တော့စဉ်းနေလေတော့မရှိဘူးလေအခုချက်ကြောင်းကိုဖျက်ဆီးတဲ့ကိစ္စကလည်းဒီ informer ကိုဖမ်းထားတဲ့အချိန်နဲ့သူ့ချက်ဆီးတဲ့ကိစ္စအဲ့ဒီမှာဖမ်းတဲ့လူတွေကရှိရဲ့ချက်ကြောင်းကိုခေါ်လာလို့ထင်လို့အဲ့ချက်ကြောင်းကိုဖျက်ဆီးရောသွားတာအဲဖမ်းဆီးကချက်ကြောင်းဆရာတွေရောဟိုဝင်ရောက်နှာခုတယ်ဆန္ဒပြဝင်ရောက်နှာခုတယ်ပြီးတော့အားလုံး9ယောက်လောက်ပါလာပြီးတော့ကြားတယ
်ဒီကနေ့မနေ့အစောပိုင်းကဆန္ဒပြသူတွေစုယုံချိန်မှာရဲတပ်ဖွဲ့ကမျက်ရည်ယိုဘုံနဲ့ပြစ်ခတ်လူစုခွဲခဲ့ကြအောင်အဲ့ဒီနောက်လူပြန်စုပြီးဆန္ဒပြချိန်မှာထပ်မံလူစုခွဲခံရပြီးဆန္ဒပြသူတွေကရဲသတင်းပေးလို့ယူဆသူတဦးကိုဖမ်းဆီးခဲ့တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်အခြားဒေသခံတွေကတော့14ယောက်ဖမ်းဆီးခံရကြောင်းပြောဆိုတာရှိတယ်လို့ဖျားချောင်းနဲ့နီးစပ်သူတချို့ကတော့ကချင်နှစ်ချင်းခရီးရန်ဖျားချောင်းကဓမ္မဆရာကိုဖမ်းဆီးခံရပြီးကျန်သူတွေဘလောက်ပါသွားတယ်ဆိုတာမသိရဘူးလို့ဆိုပါတယ်ကချင်နှစ်ချင်းခရီးရန်ချောင်းကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဆက်သွယ်လို့မရခဲ့တယ်လို့လာရှိုးမျိုးမြို့မရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဖမ်းဆီးတာမသိချောင်းတာပြန်လည်ဖြေချပါတယ်လာရှိုးမျိုးဆန္ဒပြလှုပ်ရှားမှုတွေကိုတနင်္ဂနွေနေ့ကမျက်ရည်ယိုပုံရာဘာကြီးစရတွေအသုံးပြုပြီးစတင်ဖြိုခွဲခဲ့တာပါတနင်္ဂနွေနေ့ကတော့9ယောက်ဖမ်းဆီးခံရပြီး12ယောက်အနည်းဆုံးထိခိုက်ခဲ့ကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်သူတွေကပြောပါတယ်လောလောဆယ်အထိတော့ဖမ်းဆီးခံရသူတွေပြန်လွတ်ပေးတာမရှိသေးပါဘူ
းဒါကတော့လာရှိုးမျိုးကအခြေအနေကိုကိုမိုးစောသတင်းပို့တာပါရှင်နေပြည်တော်မှာတော့ဒီဖမ်းဆီးခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ကိုဒီကနေ့ထပ်ပြီးတော့ပုံမှန်တွေတိုးပြီးတရားစွဲပါတယ်။ဒေါက်ဆန်းစုကြည်ကိုနှစ်မှုသမ္မတဦးဝင်းမြင့်ကိုတမှုထပ်တိုးတဲ့သတင်းကိုတော့သတင်းတော်မဆုစုကဆက်ပြီးတော့ပြောပြပါမယ်ရှင်
။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အရသာအစိုးရခေါင်းဆောင်နှုတ်ကိုနေပြည်တော်စကူသတိမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ဒီနေ့ရုံးထုတ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ကိုထပ်တိုးအမှုနှစ်ခုသမ္မတကိုနောက်ထပ်အမှုတစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တဲ့အကြောင်းရှင်းနေဦးခင်မောင်စောကနေပြည်တော်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ
တော်စားစစ်ကြီးကိုနောက်ထပ်နှစ်မှုထပ်ပြီးတော့ဆွဲတာပါပထမတစ်ခုကပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်းနဲ့ဆွဲထားတဲ့ဝါကီတော်ကြီးတွေပဲအဲ့ဒါကိုသူကစီကန်းဖောက်ဖြစ်ပြီးတော့အသုံးပြုတယ်ဆိုပြီးတော့ဆက်တော်ရေးဥပဒေပုံမှန်68ထပ်ပြီးဆွဲပါနောက်ထပ်တစ်မှုကတော့ဒေါ်စန်းစုကြည်ရဲ့နေပြည်တော်မြို့တော်ဝန်ဒေါက်တာမြို့အောင်နောက်တစ်ခါနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်အဲ့ဒီ3ယောက်ကို905ခကွေးနဲ့ထပ်ပြီးတော့ဆွဲပါတယ်ဆွဲတဲ့အဖြစ်အပျက်တွေကိုတော့တရားသူကြီးကဒေါ်စန်းစုကြည်ကိုဘလို့အကြောင်းဆိုပြီးပြောတာရှိပါတယ်
ဒီနေ့ထပ်တိုးလိုက်တဲ့အမှုတွေအရဆိုအတိုင်းအမြန်ပုံကိုယ်ကိုသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25ပို့ကုန်သွင်းကုန်ဥပဒေပုံမှား8ဆက်သွယ်ရေးဥပဒေပုံမှား69အပါအဝင်ရာဇသက်ကြီးပုံမှား905ခါခွေးတို့နဲ့တရားစွဲဆိုထားတာပါတမရဦးဝင်းမြင့်ကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှား25အပါအဝင်ရာဇသက်ကြီးပုံမှား905ခါခွေးတို့နဲ့တရားစွဲဆိုထားပါတယ်အတိုင်းမြန်မာနဲ့တမနာအမှုမှာလိုက်ပါအကျိုးဆောင်ပေးမယ်ဥပဒေပညာရှင်တွေဒီကနေ့အထိရှင်းနေပါဝါမရကြလို့ဆွဆွဲခံရသူတွေနဲ့တွေ့ဆုံဝင်မရသေးတယ်လို့ရုံးထုတ်ချိန်မှာလည်းအခန်းထဲဝင်ဝင်မရခဲ့ကြပါဘူးဒေါအောင်ဆန်းစုကြည်စီကနေကိုစလဲလွှဲစားလက်မှတ်မရသေးလို့သက်ဆိုင်ရာရဲကနေတစင်ဆက်သွဲထားပေးမယ်အကြောင်းမထူးလာတဲ့အခြေအနေကိုရှင်းနေဦးခင်မောင်စောက
ကျွန်တော်တို့က16ရက်နေ့ကတည်းကအဲ့ဒီရှင်းနေကိုစလဲစားဒေါ်စန်းစုကြီးလက်မှတ်ထိုးဖို့ဆိုပြီးဒေါ်စန်းစုကြီးကလည်းအဲ့ဒီဆက်ကြောက်ရင်းနေရုံချင်းကလေးကရှင်းနေယူပါမယ်နောက်တစ်ခါပါတီကနေပြီးတော့မှတာဝန်ပေးတဲ့အဆိုပြုတဲ့ရှင်းနေကိုပဲသူငှားပါမယ်လို့ပြောထားတယ်အဲ့တော့တရားသူကြီးကလည်းအဲ့ဒီရုံကလေးကသက်ဆိုင်ရာရဲကိုအဲ့လိုပါဝါယူဖို့အတွက်လုပ်ပေးလိုက်ပါဆိုပြီးတော့ညွှန်ကြားထားပြီးအဲ့တော့အဲ့ဒီနေ့ကပဲကျွန်တော်တို့ကလည်းပဲ NLD ကသဘာဝတူအဖွဲ့ဝင်ရဲ့လှမ်းပြီးတော့အကူအညီတောင်းတဲ့စာနောက်တစ်ခါအဲ့ဒီ16ရက်နေ့ကပဲ NLD CEC အဖွဲ့ဝင်ရဲ့ခတ်အပ်တဲ့စာပေါ့လေနော်အဲ့တော့အဲ့ဒါတွေနဲ့တွဲပြီးတော့ကျွန်တော်တို့သက်ဆိုင်ရာရဲကိုပေးထားပါတယ်ဒေါ်စန်းစုကြည်ဟိုလက်မှတ်ထိုးဖို့ဆိုပြီးဒါမဲ့စက်တိုက်မရဘူးပေါ့ဗျာနော်မေးတယ်ခဏခဏမေးတော့လည်းပဲသူကအထက်ကိုတင်ထားပါတယ်ဆိုဖြစ်တယ
်အထက်ကိုစတင်ထားတယ်လို့ရဲရရှိဆိုသူကပြောပေမဲ့ NLD ရုံးချုပ်စီကတော့ဘာအကြောင်းကြားစာမှရောက်မလာတဲ့အကြောင်းအဖွဲ့ချုပ်ကပြောဆိုထားတယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်ရှင်းနေရမှာပါသေးလို့အမှုကိုမစစ်သေးသေးပဲလာမယ့်15ရက်နေ့မှာနောက်ထပ်ရုံးချိန်ကိုတတ်မှတ်ခဲ့တယ်လို့သိရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တမနာတို့အပေါ်တရားစွဲဆိုထားပေမဲ့တရားရုံးလုပ်ငန်းတွေရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာဥပဒေပညာရှင်တွေဝေဖန်နေကြပါတယ်။တရားစွဲခံရသူတွေရှင်းနေနဲ့တွေ့ခွင့်မရတာဒုတိယချိန်ရုံးထုတ်ပြီးချိန်ထိရှင်းနေပါဝါတွေ့ခွင့်မရတာတွေဟာဥပဒေနဲ့မညီဘူးလို့ပြည်ထောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြီးမြင့်ကသုံးသပ်ပါတယ်။
သူတို့ကဒီ2008အခြေခံဥပဒေကိုယိုသေးပါမယ်2008ဥပဒေအောက်ကပဲသူတို့အာဏာယူထားတာပါဆိုရင်တော့2008ကပေးထားတဲ့ခွင့်ရေးတွေကိုသူတို့လိုက်နာတင်တယ်ပေါ့နော်အဲ့တော့ဥပဒေနဲ့အညီဆောင်ရွက်တင်တယ်ပေါ့အဲ့လိုဆိုလို့ရှိရင်ဒီရှင်းနေတွေကိုလည်းပါပါတင်ရမယ်နောက်ပြီးတော့ကိုဗစ်ကာလဆိုပြီးမယ်လို့အချို့နေရာတွေမှာရုံးထုတ်ပြီးတော့လူတွေကိုစစ်နေတာပဲလေအဲ့တော့ခုဒီရအများပြည်သူရှေ့မောက်ကိုခေါ်ဆောင်လာတင်တယ်တော့ရှင်းနေလည်းပါပါတင်တယ်အဲ့တော့သူတို့ရဲ့ညွှန်ကြားချက်ကိုလည်းယူဖို့ပေးတယ်ဒီလိုရှင်းညွှန်ကြားချက်လည်းယူခွင့်မရှိဒီလိုရှင်းနေမပါဘဲနဲ့အမှုဆစ်ဆင်းမယ်လို့လုပ်နေတာသူတို့ပြောနေတဲ့ဥပဒေနဲ့အညီဆိုတဲ့ဥစ္စာကလုံးဝလှစ်လျူရှုလိုက်ရပါ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတော့ထိမ့်သိမ်းခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့အဆက်အသွယ်ရဖို့တောင်းခံခဲ့တာကိုမြန်မာအာဏာပိုင်တွေဘက်ကညှင်းပယ်ခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးဖမ်းဆီးထိမ့်သိမ်းခံရတဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမနာရုကိုပုံမှန်ထတ်တူတရားစွဲဆိုထားကြပြီးအကျိုးဆောင်ပေးမယ့်ရှင်းလင်းတွေကလည်းသူတို့နဲ့တွေ့ခွင့်ရဖို့ချိုးပန်းနေရတော့မှရှင်
။ဒါကတော့မဆူဆူသတင်းပို့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာဒီ February 1ရက်နေ့တွေကစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့အထိဖမ်းဆီးခံရတဲ့သတင်းတောက်က23ယောက်အထိရှိနေပါတယ်။အဲ့ထဲကပြန်လွတ်လာသူတွေရှိပေမဲ့လည်း10ယောက်ထက်မနည်းကအခုချိန်ထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။သတင်းတောက်တွေဖမ်းဆီးခံရတဲ့အကြောင်းအပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကတင်ပြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံနဲ့အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေလည်းကြီးထွားလာနေပြီ။စနေထုတ်ပေါ်တဲ့နေရာတွေမှာတဒိန်းတော်ယူတဲ့တဒိန်းထောက်တွေဖန်စီခံရတာတွေလည်းရှိနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီကနေ့ထိတဒိန်းထောက်တွေဖန်စီခံရတာစေဦးထက်မနေရှိတယ်လို့မကြတဲ့ခင်ကတဒိန်းမီဒီယာကုံစီကလည်းနှုတ်ထွက်လိုက်သူတို့ဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်
။ဒီမနေ့ထိ10ရက်လောက်ရှိတယ်။နောက်ဒီနေ့ကမောင်ရမတယောက်ဖန်ခံတယ်ဒါပေမဲ့စောစောလေးပြန်လုပ်ပြီးတော့စီမင်းနေရာတော့မနေ့နေ့ညနဲ့မှတယောက်လောက်တိုးလိုက်ညှော့လိုက်အဲ့လိုမျိုးပြန်လုပ်တာလည်းရှိတယ်။ခမကြီးကြမ်းမြင့်ကျော်ရင်10ရက်ပေါ့နော်။အများစုကတော့တိုက်အပိုင်ရှိတဲ့လူတွေကြီးပါပဲ။ဟိုတိုက်ပိုင်ရှိတဲ့လူတွေတယောက်ကအလွတ်တန်ပေါ့။လွတ်တန်ဆိုတော့ဟိုစီကြေတော့မဟုတ်ဘူး။ဒါပေမဲ့ဘယ်ဌာနရေလို့ဟိုမဖော်ပြတာတရင်တဲ့ပုံဟိုအဲ့ကြောက်ကတော့အလွတ်တန်။နိုင်ငံခြားတရင်ဌာန
ဒီကနေ့မနက်ပိုင်းကလေမုံရွာမြို့နယ်အတွင်းစစ်အာဏာရှင်စန့်ကျင်စင်တာထုတ်ဖော်ရမှာသတင်းတော်ယူရတဲ့သတင်းထောက်တူကိုအာဏာပိုင်တွေကရိတ်နဲ့ဖမ်းဆီးတာခံခဲ့ရပြီးအမှတ်ခံတဲ့ပြန်လွှတ်ပေးလိုက်တယ်လို့ကိုယ်တိုင်ဖမ်းဆီးခံရတဲ့မုံရွာကိစ္စသတင်းထောက်ကိုမင်းစိုးလေးကပြောပါတယ်။
ဟုတ်တယ်ဘန်းနေချိန်မှာတော့အဲဟိုတယ်ဝင်တဲ့ဟိုချင်းနှွင်းမြို့ဟိုတယ်ဝင်တဲ့ဟိုဒေသတုံးလေးရောက်ဝင်လာပြီးတော့အဲ့လိုဓပုံရိုင်းနေတဲ့ချိန်မှာရိုင်းနေပြီးတော့သူကခေါ်တဲ့ချိန်မှာလမ်းပေါ်ထိအဲ့လိုမျိုးပေါ့နည်းနည်းထိုးလာကြိတ်လာရိုက်လာလှုပ်တယ်ပေါ့ဗျာလှုပ်ပြီးတော့နောက်ရဲတွေရောက်လာပြီးတော့ဟိုမီးရဲပေါ့မီးရဲလို့ပြောတော့လေနည်းနည်းတော့ထက်ရိုက်သေးတယ်ရိုက်ပြီးတော့ရဲတွေကခေါ်ပြီးတော့သူတို့ကားပေါ်တင်သွားတာပေါ့အမှုမဖုံဘူးကြာအာမခံတော့ဟိုကံဝင်ကလေးတော့ထိုးခဲ့ရတယ်ဗျာဟိုပုံမတော့မကက်ဘူးသူတို့ပုံမမတက်ဘူးဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်တွေဘက်ကမီဒီယာတွေကိုဖန်ဆီးတာတွေရှိနေတယ်လို့မီဒီယာလွတ်လပ်ခွင့်တွေကိုပိတ်ပင်တားဆီးတာတွေလည်းရှိနေတယ်လို့မကြသေးခင်ကသတင်းမီဒီယာကောင်စီကလည်းနှုတ်ထွက်လိုက်သူတို့ဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်လွတ်လပ်ခွင့်ကတော့အခုချိန်ကြီးကဟိုအာဏာသိမ်းပြီးနောက်ပိုင်းမှာတောက်လျှောက်ကသတင်းလွတ်လပ်ခွင့်ကျဆင်းလာတယ်အစိုးရကြီးကအနေထားရှိတယ်ဖြစ်စေဘလောက်ထိဟိုလွတ်လပ်လုပ်နိုင်မလဲလွတ်လပ်လုပ်နိုင်မလဲဆိုတော့လေလွတ်လပ်ခွင့်ကဘလောက်ထိထပ်ပြီးတော့ဟိုကန္တခံရအောင်လဲဆိုတော့ဟိုမန်သာရခက်တည်တယ်ပေါ့နော်ချိုးနေတာတော့ချိုးွားနေတဲ့သဘောတော့ပြောလို့ရတယ်ဟုတ
်လက်ရှိရှင်ထိဖန်ဆီးခံထားရတဲ့သတင်းထောက်တွေကိုတော့ဘာပုံမှန်တွေနဲ့တရားစွဲဆိုထားတယ်ဆိုတာကိုမသိရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေအတွင်းတေဆုံတန်းရသူတွေနဲ့ဖန်ဆီးခံရသူတွေလည်းအများပြားရှိနေပါတယ်မြန်မာနိုင်ငံရဲ့ကျင်းသားများကူညီဆောင်လျှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာရှင်ဆန့်ကျင်လှုပ်ရှားမှုအတွင်းဒီကနေ့ထိဖမ်းဆီးခံထားသူ980တယောက်ရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော်ကိုတက်နိုင်ဖြစ်ပါရရှင်မလာတရဲ့တင်းနှလာနေညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဆရာနာရှင်ဆန့်ကျင်နေတဲ့မြန်မာနိုင်ငံကပြည်သူတွေကိုဒီဂီတနဲ့အားပေးထောက်ခံနေကြတဲ့သူတွေအကြောင်း blogger တွေပြောသမျှအစီအစဉ်မှာမကြခင်ကြားရမှာပါအခုတော့ပတ်စဉ်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါမယ်အာနာသိမ်းထားတဲ့စစ်တပ်အာနာစွန့်ရေးအတွက်ဒီစီးပွားရေးအရာဖိအားပေးဆောင်ရွက်မှုကအရေးကြီးတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောပါရယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတလအကြာနိုင်ငံတွေမတည်ငြိမ်မှုတွေကြောင့်ပြည်တွင်းပြည်ပွားစီးပွားဆက်ဆံမှုငွေကြေးစီးဆင်းမှုတွေမှာပါတက်ရောက်ထိခိုက်မှုတွေရှိနေတဲ့အကြောင်းကိုမတ်တင်ဂီထိုက်ကစီးပွားရေးအစီအစဉ်မှာတင်ပြထားပါရယ်ရှင်
မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်လက်ရှိအာဏာရယူထားတဲ့စစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအာဏာယူပြီး3ရက်မြောက်နေ့မှာပဲနေပြည်တော်ကသမရအိမ်တော်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများနဲ့တွေ့ဆုံခဲ့တာပါ
COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွေ့အရှိန်ပြင်းပြင်းနဲ့ထိရောက်စွာထိန်းချုပ်ဆောင်ရွက်ရမှာဖြစ်ပါကြောင်းအဒီလိုဆောင်ရွက်ချိန်မှာစီးပွားရေးလုပ်ငန်းများပုံမှန်လုပ်ငန်းများကိုမထိခိုက်ရန်လဲစောင့်ရက်ရန်လိုပါကြောင်း
မြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုကြောင့်နိုင်ငံတော်အသွားလာကန့်သတ်ပိတ်ပင်မှုတွေကိုဖယ်ရှားပေးမယ့်အကြောင်းစစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလက်ထက်မှာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ပြီးနိုင်ငံစီးပွားရေးဥမော်လာစေဖို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်ဒါပေမဲ့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအာဏာယူပြီးတရင်တပတ်အကြာမှာလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မြမစီးပွားရေးလုပ်ငန်းတွေကပြန်မဆနိုင်သေးသလိုနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကလည်းထွက်ပေါ်လာပါတယ်မြမစစ်တပ်အာဏာစွန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရှောက်လန်းရေးအတွက်စီးပွားရေးအရာတွန်းအားပေးဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ထွန်အင်ဒရူးစ်ကVOA ကိုပြောပါတယ
် The generals have shown that they and they said right out of the gate of this coup
ဘူဂျိုကြီးများအနေနဲ့အလုံးနဲ့အစဉ်ပြေပြေရှိလို့ပြီးစီးပွားရေးကိုလည်းပုံမှန်လဲပတ်ဖို့ဆန္ဒရှိတယ်ဆိုတာကိုပြသထားပြီးဖြစ်ပါတယ်တဲ့သူတို့အနေနဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးအပေါ်မှာတိတ်ကိုစိုးရိမ်နေပါတယ်လို့ပြောခဲ့တာပါမြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေအများအပြားရှိနေပြီးဩစာလဲကြီးတဲ့တရုတ်လိုနိုင်ငံမျိုးကအထူးအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်နိုင်တယ်လို့လည်းသူကထောက်ပြပါတယ်။မြန်မာစစ်တပ်အာဏာရယူမှုကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအရေးကြီးတယ်လို့လည်းသူကထောက်ပြပါတယ်
။ Well, I think they're an important tool. They're part of the toolbox, if you will.
ပြည်ထောင်ခပိတ်ဆို့မှုကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတို့အတွက်ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဟာလည်းအသုံးပြုဆောင်ရွက်ရမယ့်နည်းလမ်းတစ်ခုဖြစ်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့မြန်မာလူ့သားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတီးတန့်ပြစ်မှတ်ထားဒဏ်ခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ်လက်ရှိအချိန်ထိတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဗန်ဒါငွေဒေါ်လာတန်တထောင်ကိုထိန်းချုပ်ထားသလိုဥရောပသမ္မတဘက်ကလည်းမြန်မာဆိုးရပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့မှုကိုဆိုင်းငံ့ထားပါတယ်။ပြည်တွင်းမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမသုံးစွဲရေးလှုပ်ရှားမှုတွေလူမှုကွန်ရက်တွေမှာတွေ့လာရပါတယ်။ဒီလှုပ်ရှားမှုတွေမှာပြစ်မှတ်ထားခံရတဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းဆန္ဒပြသူတွေနဲ့တသဘောတည်းယက်တီကြောင်းသူတို့ရဲ့လုပ်ငန်းတွေဟာလှုံ့ဆော်စီယုံသူတွေတစ်ဖက်သက်ဆွတ်ဆွဲနေသလိုမဟုတ်ကြောင်းပြန်လည်ရှင်းလင်းကြေညာနေကြရတာကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့မြင်လာကြရပါတယ်ရှင်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအတော်များများပိတ်သိမ်းထားရသလိုပုံမှန်ပြန်လည်လက်ပတ်နိုင်ရေးကလည်းမရေမရာဖြစ်နေကြပါတယ်အနာသိမ့်ပြီးတဲ့နောက်သတင်းသုံးဖက်ကြာမှာကုမ္ပဏီဝန်ထမ်းတွေလည်းအလုပ်မစင်းရင်လှုပ်ရှားမှုမှာပါဝင်နေကြတာနဲ့အတူဥနေဦးလည်းသူ့ကုမ္ပဏီကိုပိတ်ခဲ့ပါတယ
်။ So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေတိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်။ရေတိုအနေနဲ့ကတော့အဝယ်ကျသွားပါတယ်။ငွေကြေးလှည့်ပတ်မှုကျဆင်းသွားပြီးငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတဲ့ကုန်ကြမ်းသယ်ယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာပါ
difficulties
ဦးနေဦးကငွေသီးချောင်းနဲ့ဟင်းကပ်မွှေးကြိုင်တွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါအခုမတိမငင်အခြေအနေမှာအယောင်ထွက်ဝက်ကျော်ကျသွားတယ်လို့သူကပြောပါတယ်နောက်ဂျပန်ကိုငွေသီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်းမှာ contract စာချုပ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိနေပေမဲ့မူလအတိုင်းတင်ပို့ခွင့်ရမလားမြန်မာဘဏ်တွေနဲ့ငွေကြေးအလွှဲပြောင်းဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ
်။ So we pay the their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလစာအပြည့်ပေးပါတယ်။ဒါပေမဲ့လက်ရှိအခြေအနေအရနောက်2လ3လလောက်ဆိုရင်တော့လစာအပြည့်ပေးနိုင်ပါမလားမသေးကြဘူးလို့ဦးနေဦးကပြောခဲ့တာပါ။လောလောဆယ်မှာတော့သူ့ဝန်ထမ်းတွေလည်းအလုံမစင်းရေး CDM မှာပူးပေါင်းနေကြပြီးသူကလည်းထောက်ခံပါတယ်လို့ပြောပါတယ
် We supported this CDM movement because we do not want to go back
ရင်းကလို့ဆရာနာရှင်စနစ်ကိုပြန်မရောက်ချင်တာကြောင့်အရက်ဖက်ဝန်ထမ်းတွေရဲ့ CDM အနာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံပါတယ်ဝန်ထမ်းတွေကိုလည်းဆန္ဒပြတာနဲ့ပတ်သက်ပြီးဘာမှဝင်ရောက်ဆွတ်ဖက်တာမရှိဘဲသူတို့စိတ်ချရွေးချယ်လုပ်ကိုင်နှံ့ချပါတယ်လို့ပြောသွားတာပ
ါ I want to convey the message to the world that the
လူလတ်မှုနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီချဖို့နဲ့မြန်မာပြည်သူတွေရဲ့လိုလားချက်တွေကိုအလေးထားနားထောင်ကြဖို့ကဘာကြီးကိုလည်းအသိပေးလိုပါတယ်လို့လုပ်ငန်းရှင်ဦးနေဦးကပြောပါတယ်နိုင်ငံတော်မှာဆင်အနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကြောင့်တည်ယူပို့ဆောင်ရေးနဲ့ဘဏ်လုပ်ငန်းတွေမလဲပတ်နိုင်ကြပါဘူးစီးပွားရေးလုပ်ငန်းတွေလည်းပိတ်သိမ်းထားရပြီးရှေ့ရေးကမရေမရာဖြစ်နေပါလိမ့်ရှင
်မတ်တန်ကြီးထိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးစီစဉ်ဖြစ်ပါလိမ့်ရှင်အာနာရှင်စနစ်စန့်ကျင်နေကြတဲ့ရန်ကုန်မြို့က Generation ZMM လူငယ်တွေရဲ့အာနာရှင်စန့်ကျင်ရေးတခြင်းတစ်ပုဒ်ကိုကမ္ဘာနိုင်ငံဆောင်ကခိတာချစ်သူတွေကအွန်လိုင်းပေါ်မှာစုပေါင်းပြီးတော့မြန်မာလိုတည်ဆူနေကြပါတယ်မြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတယ်ဆိုတာကိုနိုင်ငံတကာပြည်သူတွေကပြသနေတဲ့အကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်ငါတို့ရဲ့ယူနေအသွေးသားတို့သည်အာနာရှင်ကြာရှုံးဖို့ဖြင်းရမည
်မြန်မာနိုင်ငံကဆန္ဒပြသချင်းတစ်ပုဒ်ဖြစ်တဲ့တော်လန်ရေးလို့အဓိပ္ပာယ်ရတဲ့ Revolution ဆိုတဲ့သချင်းကိုနိုင်ငံဆောင်ကနိုင်ငံသားတွေမြန်မာလိုတည်ဆူနေကြတာဖြစ်ပါတယ် ဆရာနာသိန်းအုပ်ချုပ်နေတာကိုစန့်ကျင်ကန့်ကွက်နေကြတဲ့မြန်မာနိုင်ငံကပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးဆန္ဒပြတခြင်းကိုနိုင်ငံပေါင်းစုံကဂီတချစ်သူမိတ်ဆွေတွေအွန်လိုင်းပေါ်မှာစူးစီးပြီးတော့တည်ဆူနေကြတာဖြစ်ပါတယ
်။ငါတို့ရဲ့အယုန်နဲ့အသွေးအသားတို့ဒီအာနာရှင်ကြရှုံးဖို့ဖြစ်ရမည်။ဒီအဲ့ဒီတခြင်းကိုတခြင်းတွေသွားကို minor key လို့ကျွန်တော်တို့ပြောတယ် minor key minor key ဆိုတာသိခွန်နေတယ်သိဆိုအခန်းစားချက်တအားဝင်နေတယ်ဒါပေမဲ့တအားကုန်ယူတယ်အတူတူပဲပေါင်းပေါင်းပေါင်းဆက်နေတယ်နော်ဒါဆိုကျွန်မသိစင်းနေအဲ့ဒီတခြင်းအကောင်းဆုံးအကောင်းဆုံးတခြင်းတုံးတယ်ကျွန်မဟိုအတခြင်းစာရေးဆရာစာရေးဆရာမဘသူဖြစ်ဖြစ်ဟိုအနောက်မှာအနကမှာကျွန်မတွေးကြည့်နေအပလီစရာဟိုရိုးရိုးပဲတခြင်းအကောင်းဆုံးတခြင်းဖြစ်ပဲ
မြန်မာပြည်သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသဖို့ Sync Solidarity with Myanmar Citizens ဆိုတဲ့အစီအစဉ်နဲ့နိုင်ငံတကာကလူမျိုးစုံအွန်လိုင်းပေါ်မှာစူးစီးတည်ဆုံနိုင်အောင်လို့စီစဉ်ပေးတဲ့ American လူမျိုးဂီတပညာရှင်တယောက်ဖြစ်ပါတယ်မြန်မာနိုင်ငံတွေကဂီတချစ်တဲ့လူငယ်တွေကဆရာနာရှင်ကိုဂီတနဲ့ဆန့်ကျင်စန္ဒဖော်ထုတ်နေကြတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ဂီတချစ်သူမိတ်ဆွေတွေကလည်းဂီတနဲ့အားပေးထောက်ခံနေကြတာဖြစ်ပါတယ်
CDM the chain it is CDM the chain revolution ကိုအစ်မဟို Facebook ပေါ်မှာနားထောင်ဟိုကြာကြာချင်းကျမကတချင်းစာသာတချင်းဒေသတချင်းအာ timing လေအကုန်လုံးပေါင်းတင်နော်ဟိုဟိုဒီအဲ့ဒီအဲ့ဒီကျမကိုပိုင်ခန့်စက်ချက်ဟိုအာဟိုကိုထိခိုက်နေတယ်ကျမထက်နားထောင်နေအခါမှာကျမစဉ်းစားနေတယ်ဟိုမြန်မာပြည်သူလူများအတွက်ဆီမဘာဘာလုပ်နိုင်မလဲဒါဆိုကျွန်မစဉ်းစားနေတယ်ကျွန်မတို့ရဲ့နိုင်ငံသားလူမျိုးဟိုဘသူဖြစ်ဖြစ်ဟိုဂီတသမားတို့မဟုတ်ဂီတသမားမဟုတ်ပြင်မဲ့ကိစ္စမရှိဘူးကျွန်မတို့ဟိုနီနီညွညွန်အဆီဇန်တစ်ခုလုပ်လျင်ဘယ်လုပ်ပြမလဲကျွန်မစဉ်းစားနေတယ်ဒါဆိုအဲ့ဒီအချိန်မှာပြီးခဲ့တဲ့နှစ်ပတ်မှာကျွန်မတင်ငယ်ချင်းနယူးယောက်မှာအဖွဲတကူရှိတယ်ကျွန်တော်သူ့ကိုပြောတယ်ကျွန်တော်အဲ့ဒီတခြင်းစားတာမြန်မာစကားသုံးရင်ကျွန်တော်အားလုံးကိုတခြင်းဆိုရင်ဆိုကြရင်အဲ့ဒါကောင်းလားအတေးဖြစ်ရှိတယ်ပိုအ내အဆိုင်ဖြစ်နေတယ်ကျွန်မထင်တယ်ဒါဆိုသူပြောတယ်အေးဒါပေမဲ့ဘသူမှဟိုမြန်မာစကားမပြောတတ်ဘူးเนาะကျွန်မပြောတယ်ဂေစာမရှိဘူးဂေစာမရှိဘူးဟိုအာရိုးရိုးပဲစာသာတအားရိုးရိုးဖြစ်နေတယ်เนาะဟိုအာကဘာမကြည့်ဘူးအဲ့ဒါတချင်တအားကောင်းနေဒါပေမဲ့နည်းနည်းခက်တယ်တော်ခက်တယ်ဒါပေမဲ့အဲ့ဒီတချင်ကို direct you know ရိုးရိုးပဲဟိုစကားတုံးနေတယ်ဒါဆိုရင်ကျွန်မထင်တယ်โอเคလုံးလုံးရတယ
်ဆိုဖို့တချင်းနေပေါ့เนาะအတန်ထွက်တွေကိုဆရာမရေးပေးလိုက်တာလားတို့ဘယ်လိုမျို
း Yeah သူနားထောင်နေနားထောင် you know နားထောင်တချင်းနားထောင်ခါမှာဟိုဂီတသမားတော့ဟို notes ဖတ်တတ်တယ်လူတယောက်နဲ့တယောက်သူ notes ကြည့်တယ
်ဆရာမတို့အဲ့လိုမျိုးလောက်ရတဲ့ရည်ရွယ်ချက်ပေါ့เนาะဘာဖြစ်လို့ဒီလိုမျိုးမြန်မာတချင်းကိုဒီနိုင်ငံသားတွေဝိုင်းပြီးတော့မြန်မာအတန်ထွက်နေမြန်မာလိုမျိုးဆိုပြီးတော့ဝိုင်းဖွဲ့ဆိုတဲ့ဗီဒီယိုလောက်ရတဲ့ရည်ရွယ်ချက်ကရောဘယ်လိုချက်ပါလဲရှင်
ဒီချက်ဆိုတာဟိုကျမတို့ solidarity ညီညီညွညွဟိုပြချင်းနေဆိုပြလို့လုံးမလဲစကားပြောရင်စကားပြောလို့ရတယ် yes I stand with Myanmar yes I stand with with compassion and human rights and all that English လို့ပြောလို့ရတယ်ဒါပေမဲ့ပြောလို့ရတယ်ဒါပေမဲ့ကျမတို့ဒေသပါရင်ဒေသနဲ့စကားနဲ့ဟိုအားပူရှိပုံမြရတယ်နော်ဟိုစန္ဒပြနဲ့အနာသိန်းစန်ဂျီကိစ္စကိုကျွန်တော်တို့သဘောတူတယ်ဘေးလို့ပြမလဲအဲ့ဒီသဘောတူတယ်ဆရာ
မဆောဆောပြောသလိုပေါ့နော်ဆရာမဒီ generation Z တွေမျိုးဆက်လူငယ်တွေဖန်တီးတဲ့သချင်းကိုကြားတဲ့အတွက်ဆရာမစိတ်ထဲမှာခံစားပြီးတော့ဒီသချင်းကိုလည်းဆရာမဆိုခြင်းစိတ်ပေါက်တယ်ဟိုဝိုင်းပြီးတော့ဒီသချင်းဆိုပြီးတော့လည်းထောက်ခံမှုပြခြင်းတယ်ဆိုတော့အခုမြန်မာနိုင်ငံမှာဒီ CDM နှုတ်ရှားမှုလုပ်နေတဲ့လူတွေကိုအားလုံးကိုဆရာမအနေနဲ့ဗာပြောခြင်းပါလဲရှင်
ဒါဆိုလူငယ်မြန်မာလူမျိုးအကုန်လုံးဟောကျွန်မတို့အားပေးခြင်းတယ်ဒါဆိုအမေရန်တင်ကြားနေတဲ့အမေရန်ကျွန်မဟိုအားပေးတယ်နော်လမ်းပေါ်မှာအကုန်လုံးမိသားစုအတွက်ကလေးတွေအတွက်အကုန်လုံးအတွက်တတိရှိဖို့ကျွန်မတို့ယုံကြည်မှုရှိတယ
်အမေရိကန်ပြည်တော်စုကဂီတပညာရှင်တယောက်ဖြစ်ပါတယ်နိုင်ငံဆောင်ကမတူညီတဲ့ဂီတမိတ်ဆွေတွေအပတ်စဉ်အွန်လိုင်းပေါ်မှာဆုံပြီးတော့မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့တည်ဆူနေကြတာဖြစ်ပါတယ်။ သူတို့ဆိုတဲ့ revolution ဆိုတဲ့တချင်းကိုမူလဖန်တီးခဲ့သူတွေကတော့ Z မျိုးဆက်မြန်မာလူငယ်များလို့အဓိပ္ပာယ်ရမယ် Generation Z MM လူငယ်အဖွဲ့ဖြစ်ပါတယ်စစ်ကောင်ဆောင်တွေအာဏာသိမ်းယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူအများအများကအိမ်ထဲကနေရောလမ်းမပေါ်မှာထွက်ပြီးတော့ပုံစံမျိုးစုံနဲ့ကန့်ကွက်မကျေနပ်မှုကိုပြသနေကြတဲ့အထက်မှာဂီတနဲ့ဆန္ဒထုတ်ဖော်နေကြသူတွေကလည်းအများအပြားပါဝင်နေတာပါချိုးတက်ဒုရီယာတွေလေမှုတ်ဒုရီယာတွေတီးခတ်နေကြတဲ့လူငယ်တွေပါတဲ့တန်ဆောင်တီးဝိုင်းအဖွဲ့တီးခတ်တီဆိုကြတဲ့တခြင်းကအာဏာရှင်ကိုအလိုမရှိဘူးအာဏာရှင်စနစ်ကြာရှုံးရမယ်ဆိုတာတွေကိုအဓိကရေးဖွဲ့တီဆိုထားကြတာဖြစ်ပါတယ်အာနာသိန်းတဲ့အပေါ်လူငယ်တွေဘလို့ခံစားရတယ်ဆိုတဲ့ခံစားချက်ကနေဒီသချင်းဖြစ်လာတာလို့ Generation Z MM အဖွဲ့ကတည်ဆိုသူတယောက်ကပြောပြပါတယ်
။ညီမတို့ရဲ့ဟိုညီမတို့ဒီလူငယ်တွေရဲ့အယိုးတဲ့အသွေးရဲ့အသားရဲ့ဒီအာနာရှင်တွေကြာဆုံးမှုညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့အသေးပဲပါဟုတ်ကဲ့
။အာနာသိန်းတာကိုတက်တက်ကြွကြွဆန့်ကျင်နေကြတဲ့လူငယ်တွေကကိုတက်တဲ့ဂီတပညာနဲ့ဆန္ဒထုတ်ဖော်ဖို့စူးစီးမိခဲ့ကြတာဖြစ်ပါတယ်
။လူငယ်တွေကလည်းအရန်ကိုတက်ကြရတယ်၊ရန်ကိုပါဝင်ကျင်ကြရတယ်။သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုံနိုင်တဲ့ profession နဲ့သူတို့ဆန္ဒထုတ်ဖော်ကျင်ကြရတယ်။အဲ့အချိန်မှာညီမတို့စူးစီးရလည်းအရန်လွယ်တယ်။အကုန်လုံးစုပေါင်းပြီးတော့လှုပ်လှုပ်ဖြစ်တာပါ။music ကဘယ်လိုအချိန်နေဘယ်လိုချိန်ခါပဲရောက်အားလုံးရဲ့ဟိုအသွေးသားတွေကိုဝင်ရောက်နိုင်တယ်လို့ထင်တယ်။ညီမတို့ဒီလို music နဲ့ညီမတို့ဆန္ဒထုတ်ဖော်ကြဖြစ်လေဘေးလူတွေလည်းအကုန်လုံးဒီလိုနုနုကြကြခံစားရမယ်လို့ညီမတို့ယုံကြည်ထားပါတယ်။
ရန်ကုန်မြို့လမ်းတွေပေါ်ကဆန္ဒပြပွဲတွေမှာ Generation C MM လူငယ်အဖွဲ့ရဲ့ Revolution ဆန္ဒပြတခြင်းတာမကနောက်ထပ်စာသားအတိတ်ပဲထီမိတဲ့အလိုမရှိကဘာမချေဘူး Michael Jackson ရဲ့ They Don't Care About Us စတဲ့တခြင်းတွေကိုလည်းတီးဆိုပြီးတော့အာနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေကြပါရဲ့ရှင်။ကျွန်မဆူမြတ်ပါပါတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကို VOA မြန်မာ website Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ရှင် VOA မြန်မာရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံကအခြေအနေတွေကိုပြန်ပြီးတော့စူးစီးတင်ပြရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာဆန္ဒပြသူတွေသေဆုံးတဲ့အထိပြစ်ခတ်နှိမ်နင်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီကိုအကြမ်းဖက်အုပ်စုအဖြစ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ကြေညာလိုက်ပါတယ်။နိုင်ငံတော်လက်နက်ကိုင်အာဏာပိုင်တွေရဲ့ပြစ်ခတ်မှုကြောင့်တနင်္ဂနွေနေ့က20ဝန်းကျင်သေဆုံးခဲ့ရပြီးတဲ့နောက်မှာနာဆာကကောင်စီကိုနိုင်ငံတကာဥပဒေတွေနဲ့အရေးယူနိုင်ဖို့အတွက်အကြမ်းဖက်အုပ်စုအဖြစ်သတ်မှတ်တာဖြစ်တယ်လို့ CRPH ကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံကအနှံ့ကမြို့တွေမှာမနေ့တုန်းကဒီလူတွေသေဆုံးတဲ့အထိပြစ်ခတ်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့လည်းဒီနေ့တော့ဆန္ဒပြသူအများအများလမ်းပေါ်ပြန်ထွက်လာပြီးတော့ဆက်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြကြပါတယ်။ရန်ကုန်မြို့မှာဒီဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေအသံဘုံတွေရာဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲမှုတွေရှိခဲ့ပါတယ်။မနေ့တုန်းကတေဆုံသွားသူတွေအတွက်အောက်မေ့ဆူတောင်းပွဲတွေကိုလည်းဒီကနေ့ဆန္ဒပြသူတွေကလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီငြိမ်းချမ်းစွာဒီမိုကရေစီတောင်းဆိုရင်းနဲ့တေဆုံသွားကြတဲ့အကြံရည်သူမိသားစုအတွက်တွေအတွက်ကိုအထူးစိတ်မကောင်းကြောင်းကိုအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကကြေညာချက်ထုတ်ပြန်ပြောကြားပါတယ်။ခုလိုမျိုးငြင်းငြင်းချမ်းချမ်းဆန္ဒပြသူတွေကိုတေစေတဲ့အထိအင်အားသုံးနှိမ်နှင်းတဲ့အတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူမှုတွေလာမယ့်ရက်ပိုင်းတွေမှာထပ်လုပ်သွားမယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးအတွက်တတိရှိရှိတောင်းဆိုနေကြတဲ့မြန်မာပြည်သူတွေနဲ့တသားတည်းဆက်လက်ယက်တည်နေတယ်လို့လည်းအိမ်မြူတော်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်တဲ့အဖွဲ့ဝင်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကအလှည့်ချဥက္ကဋ္ဌတာဝန်ကိုဒီကနေ့စတင်တာဝန်ယူမှာပါ။ဥက္ကဋ္ဌတာဝန်ယူထားစဉ်မှာဦးစားပေးဆောင်ရွက်မဲ့ကိစ္စကလေးကိုဒီကနေ့ကြေညာတဲ့အခါမှာမြန်မာအရေးကိုကင်တွယ်ဆောင်ရွက်ရေးအစီအစဉ်တွေပါဝင်မယ်လို့မျှော်လင့်ရပါတယ်။နေပြည်တော်မှာဒီဆက်လက်ဖမ်းဆီးတရားစွဲခံထားရတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုဒီကနေ့ဗီဒီယိုကွန်ဖရင့်ဆင်းနဲ့ရုံးထုတ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်နှုံဆော်မှုပုံမှန်905ခါခွေဆက်သွယ်ရေးပုံမှန်68တွန်းနဲ့ထပ်ပြီးတော့တရားစွဲပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုဆွဲထားတဲ့ပုံမှန်ကတော့စုစုပေါင်း၄ခုဖြစ်သွားပါပြီ။ VOA မြန်မာပိုင်းရဲ့ဒီမတ်လ၁ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုညဘက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပါတယ်။ဆက်ပိုင်းအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါရဲ့ရှင်။ကျွန်မကတော့စုမြတ်မှာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook page တွေပေါ်မှာဖော်ပြပေးနေပါတယ်။ Radio နဲ့ TV အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.